Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် February 17ရက်နေ့စနေနေ့မနေ့ပတ်အသံလွှင့်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနေ့ကင်းတဲ့တဲ့တွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါမြူနိခ်လုံခြုံရေးညီလာခံဖွံ့ဖြိုးရေးမှာယူကရိန်းကိုအမေရိကန်ကထောက်ခံကြောင်းပြသလိုက်ပါတယ်ဘာစင်ဂျာရွန်ဂျာဒုက္ခတဲ့စခန်းကိုကုလသမဂ္ဂနဲ့နိုင်ငံပေါင်း၄နိုင်ငံကတာမတ်တီတွားရောက်ခဲ့ကြပါတယ်ခလီးလုံသားငှားရမ်းခိုင်းရှင်မှုအတွက်အမေရိကန်ကုမ္ပဏီတစ်ခုကိုဒေါ်လာဒဏ်ငွေတသန်းရိုက်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မိုးကျော်ရေး
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
် I was down in Bakhmut and Soledar about 2 weeks ago and to be honest it was the most
တနည်းပြတော့မယ် Ukraine စစ်ပွဲအတွဲစစ်မြေပြင်မှာသတင်းယူနေတဲ့သတင်းတောက်တွေတေချေထိခိုက်ဒဏ်ရာရတွေရတာတွေရှိခဲ့ပါတယ် Ukraine စစ်ပွဲအတွင်းသတင်းတောက်တွေအကြောင်းမကြမီပဲတင်ပြပေးပါမယ်အဲ့ဒီနောက်တရုတ်အာဖရိကဆက်ဆံရေးအာဖရန်ကအမျိုးသမီးចောင်းသူတွေကိစ္စစတဲ့သတင်းဆောင်မတွေအပြီးမှာတော့ CDM စစ်သားတွေရဲ့ဇနီးမယားတွေចောင်းတင်ပြထားတဲ့အမျိုးသမီးကဏ္ဍအစီအစဉ်အပြင်သုဒ္ဓဆောင်လင်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့ဒေါက်ခင်မျိုးတက်နဲ့အတူကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးပါမယ်။
ဂျာမနီနိုင်ငံမှာ၃ရက်တာကျင်းပမယ့်တောက်ကြံရေးစတင်တဲ့နှစ်ပတ်လည်မြူးနိခ်လုံခြုံရေးညီလာခံဖွံ့ဖြိုးပွဲမှာယူကရိန်းအတွက်အမေရိကန်ရဲ့ထောက်ပံ့မှုကိုပါတီကြီးနှစ်ရက်စလုံးကနေထောက်ခံမှုပြတဲ့အနေနဲ့အမေရိကန်လွှတ်တော်အမတ်50လောက်ပါတဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တာပါ။ကမ္ဘာတစ်လောကရာနဲ့ချီတဲ့နိုင်ငံရေးသမားတွေစစ်တပ်တာဝန်ရှိသူတွေတန်တမန်တွေတက်ရောက်ကြတဲ့ဒီအခမ်းအနားမှာအမေရိကန်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ခေါင်းဆောင်တွေအထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေပူးပေါင်းပြီးတက်ရောက်ခဲ့ကြတာလည်းဖြစ်ပါတယ်။1963ညီလာခံစတင်ခဲ့တဲ့အချိန်နောက်ပိုင်းအခုအမေရိကန်ကိုယ်စားလှယ်အဖွဲ့ဟာလူ့ရေးအများဆုံးကိုယ်စားလှယ်အဖွဲ့တစ်ခုဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံပေါင်း100လောက်ကကိုယ်စားလှယ်တွေတက်ရောက်တဲ့ဒီညီလာခံကိုနှစ်ပေါင်း20အတွင်းမှာပထမဆုံးအချိန်ဖြစ်တဲ့ရုရှားခေါင်းဆောင်တွေကိုတော့မဖိတ်ကြားခဲ့ပါဘူး။မနစ်တုန်းကတော့ဒီညီလာခံကိုတက်ရောက်ဖို့အတွက်ရုရှားဘက်ကညှင်းပယ်ခဲ့တာဖြစ်ပြီးရုရှားကယူကရိန်းကိုကျူးကျော်စစ်မဆင်နွှဲခင်၄ရက်အလိုမှာဒီညီလာခံကလည်းပြီးဆုံးခဲ့တာပါ။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်နေတိုးမဟာမိတ်နဲ့ဥရောပသမဂ္ဂတို့ကြားပိုခိုင်မာသွားစေတယ်လို့အမေရိကန်လွှတ်တော်အမတ်တွေကြားမှလည်းစီးလုံးသွားစေပါတယ်။ယူကရိန်းကိုကူညီထောက်ပံ့ရင်အမေရိကန်ပါတီကြီးနှစ်ရက်စလုံးကနေအပြည့်အဝရပ်တည်တယ်ဆိုတာဒီညီလာခံကိုရောကမ္ဘာတဝန်းကိုပါသတင်းစကားပန်းနိုင်မှုတက်ရောက်တာလို့အထက်လွှတ်တော် Republican အနည်းစုခေါင်းဆောင် Mitch McConnell ကပြောပါတယ်။ယူကရိန်းကို F-16 တိုက်လေယာဉ်တွေဓာတ်ရိုက်ဆစ်လို့ဖို့လဲပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်အဖွဲ့ကသမ္မတဂျိုးဘိုင်ဒန်ကိုတိုက်တွန်းပါတယ်။ဒီလင်းတွင်ကြာရေးယူကရိန်းကကျိုးပန်းနေပေမဲ့အမေရိကန်ဘက်ကအခုထိသဘောမတူသေးပါဘူး။ဒီခေတ်မီလင်းတွေဟာယူကရိန်းရဲ့ဝင်ဟင်ကိုထိန်းချုပ်ရေးမှာတည်တာတဲ့အပြောင်းလဲတွေဖြစ်လာနိုင်တယ်လို့လွှတ်တော်အမတ်၅ဦးကသမ္မတဘိုင်ဒန်စီကိုစာပေးဖို့ပြောကြားခဲ့ပါတယ်
။ယူကရိန်းသမ္မတဗလိုဒီမာဇာလင်စကီကယူကရိန်းကိုလက်နက်တွေမြန်မြန်ဆန်ဆန်ပို့ပေးဖို့တောက်ကြနေတုန်းကမြူနစ်လုံခြုံရေးညီလာခံမှာတိုက်တွန်းလိုက်ပါတယ်
။ We need to hurry up. We needthe speed of our
ကျွန်တော်တို့ခက်မြန်မြန်လုပ်ရပါမယ်သဘောတူထားတဲ့အတိုင်းမြန်မြန်လက်နက်တွေထောက်ပံ့ပေးပြီးရုရှားကိုဟန်တားဖို့လိုပါတယ်ဒါကအသက်တင်နဲ့ရင်းနေရတာမို့အချိန်မဆွဲပဲမြန်မြန်လက်နက်တွေကူညီပေးတာကလွဲလို့တခြားနည်းလမ်းမရှိပါဘူးလို့သမ္မတဇာလင်စကီကပြောဆိုသွားတာပါယူကရိန်းကိုတင်ကားတွေပေးဖို့အနောက်မဟာမိတ်တွေကဆွေးနွေးစကားတွေပြောရင်းနှောင့်နှေးနေတော့မှာပဲရုရှားကယူကရိန်းရဲ့မြောက်ဘက်မှာရှိတဲ့အရင်ဆိုဗီယက်ရုရှားနိုင်ငံဟောင်းမော်လ်ဒိုဗာကိုရုရှားတွေကနောက်ထပ်ကျူးကျော်ဖို့နှီးလန်းနေစဉ်းစားနေပြီလို့လဲသမ္မတဇာလင်စကီကမြူးနစ်လုံခြုံရေးညီလာခံရဲ့ပထမနေ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်ယူကရိန်းကိုရုရှားကျူးကျော်မှုနှစ်ပတ်လည်နေ့မတိုင်ခင်တပတ်အလိုမှာနိုင်ငံတကာလုံခြုံရေးဆိုင်ရာအဖွဲ့တွေစုစည်းပြီးကမ္ဘာပတိပခအရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့နှစ်ပတ်လည်ဖိုရမ်တစ်ခုဖြစ်တဲ့မြူးနစ်လုံခြုံရေးညီလာခံကိုဂျာမနီနိုင်ငံမှာ၃ရက်ကြာကျင်းပနေတာဖြစ်ပါတယ်။ရုရှားယူကရိန်းစစ်ပွဲအပြင်တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကိစ္စအမေရိကန်စစ်တပ်ကပစ်ချခဲ့တဲ့နောက်ပေါ်ပေါက်လာခဲ့တဲ့အမေရိကန်တရုတ်အကြမ်းမပြေလည်မှုတွေကိုလည်းဒီညာညီလာခံမှာဆွေးနွေးဖို့ရှိပါတယ်။
တူရကီနဲ့ဆီးရီးယားမှာပြင်းအား 9.8 ရှိတဲ့ငင်းလှုပ်ကပ်ခဲ့ပြီးတော့နိုင်ပေါင်း260ကျော်အကြာမှာပြိုကျနေတဲ့အဆောက်အုံအပြည့်အစည်းတွေကြားကနေ10ကျော်သက်ယောက်ျားလေးတူကိုတူရကီကယ်ဆယ်သမားတွေကကယ်ဆယ်နိုင်ခဲ့တယ်လို့နိုင်ငံပိုင်အနာဒိုလူသတင်းမှာတောက်ကြတဲ့ကရေးသားပါတယ်အသက်16နှစ်အရွယ်အော့စမန်ဖေဘာကတော့အန်တာကာယာဆေးဝင်ကိုပို့ဆောင်ခဲ့တာဖြစ်ပါတယ်နောက်ပိုင်းမှာလည်းဒီအဆောက်အုံအပြည့်အစည်းတွေကြားကနေအမျိုးသားနှစ်ဦးဖြစ်တဲ့အသက် 26 နှစ်အရွယ်မမက်အလီနဲ့အသက် 33 နှစ်အရွယ်မစတာဖာအယ်ဇီရိုကိုကဲတင်နိုင်တယ်လို့ ADH သတင်းကဖော်ပြပါတယ်အသက်ရှင်လွတ်မြောက်လာတဲ့ FC ကတော့သူ့မိဘတွေကိုလက်ကင်ဖုန်းနဲ့ဆက်သွယ်ပြောကြားနိုင်ခဲ့တယ်လို့သူ့ရဲ့မွေးကန်းစကလေးငယ်ကိုပါတွေ့ခဲ့ရတာပါဒီတူရကီနိုင်ငံထဲမှာအဆောက်အုံဆိုင်ရာစီမံစည်းကမ်းတွေကိုမတင်းကျပ်တဲ့ကိစ္စအတွက်ဝေဖန်မှုတွေရှိနေပါတယ်ဖေဗရီ6ရက်ကငရင်ကြောင့်အဆောက်အုံထောင်နဲ့ချီပြိုကျခဲ့တာဖြစ်ပြီးတော့ဒီအဆမတန်များပြတဲ့အပျက်စီးပုံတွေကြားမှာရှာဖွေကယ်ဆယ်ရေးတွေကိုလှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်။တူရကီနဲ့ဆီးရီးယားနှစ်နိုင်ငံနယ်စပ်ကလှုပ်ခတ်တဲ့ငရင်ကြောင့်တည်ဆုံးသူဟာ41,000ကျော်ရှိသွားပြီဖြစ်ပြီးတော့လူပေါင်း3နဲ့ချီပြီးတော့အိုးအိမ်ရွှေ့ပြောင်းနေရတာဖြစ်ပါတယ
်။အီရန်နိုင်ငံကမြို့အတော်များများမှာတောက်ကြနေကချီတက်ဆန္ဒပြမှုတွေဖြစ်ပေါ်နေတာကိုလူမှုကွန်ရက်ဆံမျက်နှာပေါ်မှာဗီဒီယိုတွေမှာတွေ့မြင်ရပါတယ်။ဒီကြအတီးပြုနိုင်ခြင်းမရှိသေးတဲ့ဒီဗီဒီယိုတွေဟာအီရန်နိုင်ငံမြို့တော်တဟီရန်အရပ်အစ်ဖာကန်စတဲ့မြို့တွေကဆန္ဒပြတဲ့ပုံတွေလို့အီရန်လူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကပြောဆိုပါတယ်ဆန္ဒပြခဲ့ပွဲမှာပါဝင်ခဲ့သူ2ဦးကိုကွပ်မျက်ခဲ့တဲ့ရက်ပေါင်း40ပြည့်တဲ့အချိန်မှာအခုလိုဆန္ဒပြပွဲတွေထပ်မံဖြစ်ပေါ်လာတာပါအသက်22နှစ်အရွယ်ကလူမျိုးအီရန်မျိုးသမီးမာရှာအာမီနီကိုကောင်းစည်းပေါ်ဟာစနစ်တကျမွေးစင်မှုကြောင့်အာနာဘိုင်ကဖမ်းဆီးပြီးရဲချုပ်ခန်းမှာတည်ဆုံပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်ခဲ့တာအခုချိန်ထိဖြစ်ပါတယ်ဒီဗီဒီယိုမှာတော့ဆန္ဒပြသူတွေဟာဖာစီဘာသာစကားနဲ့အာနာရှင်ကြဆုံးပါစေလို့ကြွေးကြော်ကြပါတယ်အသက်83နှစ်အရွယ်ရှိအီရန်ရဲ့ထိပ်တန်းကောင်းဆောင်အယာတိုလာအလီခါမီနီကိုပြစ်မှတ်ထားဆန့်ကျင်ခဲ့ကြပါတယ်အီရန်နိုင်ငံမှာသတင်းဌာနတွေကတော့ဒီဆန္ဒပြပွဲသတင်းကိုဖော်ပြတာမျိုးမရှိသေးပါဘူးအီရန်အစ္စလာမစ်သမ္မတနိုင်ငံမှာဒီဆန္ဒပြပွဲကိုပြပပြောကကြောင်းလို့ပြောဆိုပေမဲ့အထောက်အထားတော့မရှိပါဘူး။လက်ရှိအီရန်မှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲဖြစ်ပေါ်ပေပြီးတော့အီရန်သုံးငွေတန်ဖိုးဟာအမေရိကန်ဒေါ်လာနဲ့နှိုင်းယှဉ်ရင်အနိုင်ဆုံးအထိကျဆင်းသွားပါလေ။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32 kHz 933နဲ့9383ည49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဂျပန်တရုတ်ပြင်ထင်တဲ့အင်ဒိုနီးရှားနိုင်ငံတွေကဘင်္ဂလားဒေ့ရှ်ဆိုင်ရာတန်အမတ်တွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေဟာရိုဟင်ဂျာဒုက္ခသည်တချို့ပြောင်းချွေနေထိုင်ရာဗာဆန်ချာကျွန်းကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမြေနုကျွန်းဖြစ်တဲ့ဗာဆန်ချာမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ကျွန်းပေါ်မှာနေထိုင်မှုအခြေအနေပါဝင်တခြားကိစ္စရပ်တွေကိုစုံစမ်းခဲ့ကြတာဖြစ်ပါတယ်။ဂျပန်တန်မတ်အီဝါမကီမီနိုရီတရုတ်တန်မတ်ရန်ဝမ်ပြင်းထန်တမ်းမမရီမဒူပူအင်ဒိုနီးရှားတမ်းမဟန်ဒရုတ်ဟာတန်တိုဆူဘိုလိုနဲ့အတူကုလသမဂ္ဂဘင်္ဂလားဒေ့ရှ်ဆိုင်ယာဌာနကိုယ်စားလှယ်ဂွန်လူးစ်ကုလသမဂ္ဂဒုက္ခသည်များဆိုင်ယာမဟာမင်းကြီးရဲ့ကိုယ်စားလှယ်ဂျိုဟန်နက်စ်ဖန်ဒါကလုပ်ကမ္ဘာစံနှယ်ခအဖွဲ့ WFP ကြီးကြပ်ရေးမှူးဆမ်မွန်ပတ်မန်တို့တွေ့ရောက်ခဲ့ကြတာဖြစ်ကြောင်း VOA ဘင်္ဂလားဌာနကပြောပါတယ်ရမငွေမလုံလောက်တဲ့အတွက်ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရွန်ဂျာဒုက္ခသည်တွေအတွက်ရိတ်ခါထောက်ပံ့မှုကို short ချက်ဖြစ်တော့မယ့်အခြေအနေဖြစ်နေတယ်လို့ကမ္ဘာဆန္ဒရိုက်ကအတွက် WFP ကသတိပေးနေချိန်မှာပဲဘင်္ဂလားဒေ့ရှ်ဆိုင်ရာတမကြီးတချို့နဲ့ကုလသမဂ္ဂတာဝန်ရှိသူတွေရွန်ဂျာဒုက္ခသည်တွေရွှေ့ပြောင်းအောင်ဗာဆန်ချာကျွန်းကိုတောက်တာဖြစ်ပါတယ်ရွန်ဂျာဒုက္ခသည်တွေအတွက်ပေးနေတဲ့ဆန္ဒရိုက်ကအကူအညီဖြတ်တောက်လိုက်မယ်ဆိုရင်ကြီးမားတဲ့ကပ်ဘေးကျုံလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပြီးတော့ WFP ဆန္ဒရိုက်ကအဖွဲ့ရွန်ဂျာဒုက္ခသည်ဆိုင်ရာတုံ့ပြန်ဆောင်ရည်အဖွဲ့အတွက်အလှူငွေထောက်ပံ့မှုအတွက်အရေးပေါ်ပန်ကြားထားပါတယ်
ပါကစ္စတန်နိုင်ငံရဲ့မြို့ကြီးတစ်မြို့ဖြစ်တဲ့ကရာချီမှာရှိတဲ့ပြည်နယ်ရဲဌာနချုပ်ကိုမောင်းမြတ်တနတ်တွေဘုံနေကင်ဆောင်ထားတဲ့စစ်သွေးကြွအုပ်စုကတောက်ကြနေညနေပိုင်းမှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့အတွက်တေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်ရဲတပ်ဖွဲ့ဝင်3ဦးနဲ့ပြည်သူ့စစ်အဖွဲ့ဝင်2ဦးတေဆုံးခဲ့ပြီးအ အနည်းဆုံး19ဦးဒဏ်ရာရခဲ့တယ်လို့ပြည်내အစိုးရပြောရေးရှုခွင့်ရှိသူက Twitter စာမျက်နှာကနေတင်ပြဆိုခဲ့ပါတယ်။အကြမ်းဖက်သမားတွေတက်ကလည်းအနည်းဆုံး3ဦးသေဆုံးခဲ့တယ်လို့ကနဦးသတင်းတွေမှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကိုပါကစ္စတန်တာလီဘန်အဖွဲ့ TTP အဖွဲ့ကအသေးခံတိုက်ခိုက်ခဲ့တာလို့ထုတ်ဖော်ဝန်ခံထားပါတယ်။ရဲယူနီဖောင်းဝတ်ဆင်ထားတဲ့အကြမ်းဖက်သမား6ယောက်ကနေ10ယောက်လောက်အကြာလောက်ဟာမော်တော်ကားတစ်စီးနဲ့ရောက်လာပြီးရဲစခန်းကိုစီးနှင်းဝင်ရောက်ခဲ့ကြောင်းလုံခြုံရေးတာဝန်ရှိသူတွေကအတည်ပြုပါတယ်။တိုက်ခိုက်သူတွေထဲမှာအသေးခံဘုံခွဲသူတွေလည်းပါဝင်ပြီးအ ਨੇ စုံတဦးကကိုဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်တာလီဘန် TTP အဖွဲ့ကိုအမေရိကန်ကလည်းအကြမ်းဖက်သမားအဖြစ်သတ်မှတ်ထားပြီးမကြသေးမီသတင်းပတ်တွေအတွင်းနေ့စဉ်နီးပါးဘုံခွဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်ယာနဲ့ခြေတဲ့သူတွေထိခိုက်သေဆုံးခဲ့ပါတယ်။အများစုကလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။ပါကစ္စတန်ကတော့ TTP အဖွဲ့ဟာအာဖဂန်ဘက်မှာအခြေကုပ်ယူထားတယ်လို့ဆွဆွဲပြောဆိုပါတယ
်။ရုရှားစီကနေစစ်လက်နက်တွေအဓိကဝယ်ယူနေရတဲ့အိန္ဒိယကိုဆဲဆောင်နိုင်မှုစူးစမ်းတဲ့အနေနဲ့အိန္ဒိယမှာကျင်းပတဲ့သတင်းတစ်ပတ်ကြာလေကြောင်းဆိုင်ရာပြပွဲအတွက်အမေရိကန်ကသူ့ရဲ့ခင်ဖြင်ဆုံးတိုက်လျင် F-35 ကိုပထမဆုံးချိန်ဖြစ်နဲ့အိန္ဒိယကိုယူဆောင်သွားပါတယ်။ဒါအပြင် F-16 တိုက်လေယာဉ်တွေ Super Hornets နဲ့ B-1B ဘုံးကျဲလေယာဉ်တွေကိုပါယူဆောင်သွားတာလည်းဖြစ်ပါတယ်။ဆိုဗီယက်ခေတ်တိုက်လေယာဉ်နဲ့အများစုတုံးနေရတဲ့အိန္ဒိယကလေယာဉ်ဓာတ်အင်အားတိုးမြင့်မှုလွန်နေချိန်မှာယူကရိန်းစစ်ပွဲကြောင့်ရုရှားဘက်ကပေးသွင်းမှုနှောင့်နှေးနေတဲ့ပုံမှာစိုးရိမ်နေတာအပြင်ရုရှားနဲ့ကင်းကင်းနေဖို့အနောက်နိုင်ငံတွေရဲ့ဖိအားပေးမှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်။အိန္ဒိယနိုင်ငံဘန်ဂလူးရူးမှာတောက်ကြန်နေပြီးဆုံးတဲ့သတင်းတစ်ပတ်ကြာအီရိုအိန္ဒိယပြပွဲမှာ28နှစ်တာပြပွဲသမိုင်းမှာအကြီးဆုံးပြပွဲကြီးတော့ဖြစ်ပြီးတော့အမေရိကန်နဲ့မဟာဗျူဟာမြောက်ဆက်ဆံရေးကြီးထွားလာမှုကိုလည်းပြသနေတာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှာအသားထုတ်လုပ်တဲ့စက်ရုံတွေမှာအန်ဒီရဲ့ရှိတဲ့အလုပ်တွေမှာကလေးအလုပ်သမားတွေ100ကျော်ကိုငှားရမ်းအလုပ်လုပ်ခိုင်းခဲ့မှုနဲ့အမေရိကန်ကုမ္ပဏီတစ်ခုကိုဒေါ်လာ1.5သန်းဒိုင်တက်ခဲ့တဲ့အကြောင်းအလုပ်သမားဝန်ကြီးဌာနကတောက်ကြနေမှာပြောဆိုလိုက်ပါတယ်။စားတောက်ကုန်လုပ်ငန်းအတွက်တန်ရှင်းရေးလုပ်ပေးတဲ့ကုမ္ပဏီကအသက်73နှစ်ကနေ18နှစ်အကြာကလေး102ယောက်ထက်မနည်းကိုအလုပ်ခံထားခဲ့ပြီးသူတို့ကိုပြည်내10ခုကဆက်ယုံ73ခုမှာညာဆိုင်အလုပ်ဆင်ခိုင်းခဲ့တဲ့အကြောင်းတာဝန်ရှိသူတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်။ကလေးတွေကအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေထိတွေ့ကင်တွေ့ရသလိုအသားတွေကိုလှီးဖြတ်တဲ့လွှတ်တွေကိုလည်းတန်ရှင်းပေးခဲ့ရပါတယ်။အ ਨੇ စုံအရွယ်မရောက်သေးသူ3ဦးလောက်အထိထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အလုပ်သမားဌာနကပြောဆိုပါတယ်။သူတို့အလုပ်လုပ်ပေးနေရတဲ့ကုမ္ပဏီတွေဟာ Tyson, JBS Food နဲ့ Car Grey လို့အဓိကအသားထုတ်လုပ်တဲ့ကုမ္ပဏီကြီးတွေဖြစ်ပေမဲ့ဒီကုမ္ပဏီကြီးတွေကိုတော့ဒဏ်ရိုက်ခဲ့တာမရှိပါဘူး။ Direct from Washington, The Voice of America, VOA.သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုစတင်ထုတ်လွှင့်ပါတော့မယ်ပထမအဆုံးတစ်ခုအနေနဲ့ကတော့ယူကရိန်းရှေ့တန်းစစ်မျက်နှာတွေမှာသတင်းတောက်တွေဟာအန္တရာယ်ကြောင့်ပဲစစ်ပွဲသတင်းတွေကိုရယူပေးပို့နေရပါတယ်မနစ်ကတနစ်တဲ့အတွင်းသတင်းယူရင်းတဲ့သတင်းတောက်တွေတေဆုံးထိခိုက်ဒဏ်ရာရတာအများအပြားရှိခဲ့လို့သတင်းသမားတွေအတွက်လိုအပ်တဲ့ပစ္စည်းနဲ့အထောက်အကူပြုသင်တန်းတွေပေးပို့သတင်းမီဒီယာအရေးတက်ကြွလှုပ်ရှားသူတွေကလုံလောက်ကြပါတယ် VOA သတင်းတောက်ဟီတာမာဒေါ့ကခီးဖ်မျိုးတော်ကနေပြီးသတင်းပေးပို့ထားတာကိုကိုငိမ့်ချန်အေးကနေပြီးတော့ပြောပြပေးမှာဖြစ်ပါတယ
်။ဒီကြိမ်တည်းထဲမှာစပွဲသတင်းယူဖို့ဘာတော်ကနိုင်ငံသားသတင်းတောက်ထောင်ထဲချီရယူကရိန်းကိုရောက်လာခဲ့ကြပါတယ်။ယူကရိန်းနိုင်ငံသားသတင်းတောက်တွေကလည်းဒေသအခြေစိုက်သတင်းတောက်တွေအဖြစ်ကနေရှေ့တန်းစစ်မျက်နှာတိုက်ပွဲနယ်မြေတဲ့အထိသွားသတင်းယူပြီးစစ်မျက်ပြေသတင်းတောက်တွေအဖြစ်ချက်ချင်းပြောင်းလဲကသတင်းတွေကိုရယူနှက်ဆက်ခဲ့ကြပါတယ်။သတင်းရင်းနဲ့သတင်းတောက်တားစင်းကြော့အသက်ဆုံးရှုံးခဲ့ရပြီးသတင်းတောက်အများပြားလဲပြင်းပြထန်ထန်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မြမောက်ခင်မှာဒီလိုစစ်ပွဲမျိုးမကြုံဘူးသေးဘူးလို့ဝါရင်သတင်းတောက်တွေကဆိုပါတယ်။လန်ဒန်အခြေစိုက်စစ်မြေပြင်သတင်းတောက်အသင်းကဓာတ်ပုံသတင်းတောက် Paul Conrine ကယူကရိန်းစစ်မြေပြင်ကသူ့အတွေ့အကြုံကိုခုလိုပြောပါတယ်
။ I was down in Bakhmut and Solidar.
လုံခဲ့တဲ့နှစ်ပတ်လောက်က Bakhmut နဲ့ Solidar ဘက်ကိုကျွန်တော်ရောက်ခဲ့ပါတယ်။ရိုးရိုးသားသားပြောရရင်ကျွန်တော်အရင်သတင်းယူခဲ့ဘူးတဲ့ပြည်ရင်းစစ်ပွဲတွေတဘုံတက်တွေနဲ့စစ်တပ်တိုက်ပွဲတွေနဲ့ရှင်းရင်ဒါဟာကျွန်တော်အတွက်ဒုတိယကဘာစစ်ပါပဲဒါကလုံးဝစစ်ပွဲကြီးတစ်ပွဲဖြစ်နေတာပါအကြီးစားလက်နဲ့အမြောက်ကြီးတွေတုံးပြီးတော့ကိုတိုက်နေကြတာပ
ါဒီစစ်ပွဲပြည်ပခါကြောင့်အလွတ်တန်းသတင်းတောက်အများပြားလဲယူကရိန်းကိုရောက်လာခဲ့ကြပါတယ်ဆရာထက်တန်တက်ကြွနေတဲ့လူငယ်သတင်းတောက်တွေအတွက်စစ်ပွဲဒေသမှာသတင်းရယူတာကချက်ချင်းဆိုသလိုလူအသိမက်ပြုခံပြီးသူတို့နမဲကောင်းတွေတိစောက်ရယူနိုင်ပါတယ်တဖက်မှာလည်းဒါဟာချုပ်တင်ပြင်ဆင်တာမျိုးမရှိရင်သူတို့အသက်တွေကိုသေစေနိုင်ပါတယ် စစ်မြေပြည်သတင်းတောက်အသင်း Frontline Club လို့အဖွဲ့တွေအနောက်ယူကရိန်းက Lviv Media လို့လက်ခွင့်စင်တာလို့အဖွဲ့တွေနဲ့အခြား Media ပံ့ပိုးကူညီရေးအဖွဲ့တွေကဒီလိုအန္တရာယ်တွေကိုရှော့ချနိုင်မှုကြိုးပမ်းနေကြပါတယ်။ Lviv Media လို့လက်ခွင့်စင်တာက Olga Lenichin ကစစ်မြေပြည်သတင်းတောက်တွေအတွက်သူတို့အကူအညီပေးနေတဲ့အခြေအနေကိုအခုလိုပြောပါတယ
်။
သူတို့ကိုအင်ဂျီတွေကြီးကားအုတ်ထုတ်ခမောက်တွေဈေးတက်တာတွေပေးနိုင်ပါတယ်။သူတို့ကိုလေ့ကျင့်မှုသင်တန်းတွေပေးပြီးလဲစွမ်းဆောင်ရည်တွေတိစောက်ဖို့လဲကူညီပေးပါတယ်
။ဒါခီယက်မြို့တော်မှာပါ။ဒီလူကတကယ်ထိခိုက်ဒဏ်ရာရတာမဟုတ်ပါဘူး။အန်ဒီယရှိတဲ့ဒေသပတ်ဝန်းကျင်မှာသတင်းယူရတဲ့သတင်းတောက်တွေအတွက်ပြင်ဆင်လေ့ကျင့်ပေးတဲ့အခမဲ့သင်တန်းမှာသူပါဝင်နေတာပါ။ဒီလိုလေ့ကျင့်သင်ကြားပေးတာကလူအသက်တွေကိုကယ်တင်နိုင်တယ်လို့2012တုန်းကစီးရီးယားမှာသတင်းယူရင်းနဲ့လူတွေတဲ့ထိဖြစ်ခဲ့တဲ့ဘုံကျဲတက်ခဲမှုတခုကိုကြုံတွေ့ပြီးအဲ့ဒီကနေလွတ်မြောက်ခဲ့မှုတဲ့ Conrine ကပြောပါတယ
် I know myself I was blown off I had to put
အဲ့ဒီတော့ငါကိုကိုကိုတိလိုက်ပါတယ်ဘုံထိပြီးလွင့်ဆင်သွားတယ်ဒဏ်ရာကိုသွေးမလွန်အောင်ကိုဘာသာကိုလှုပ်ခဲ့ရပါတယ်စေပညာဗဟုသုတရှိဖို့ကအရေးကြုံလာချိန်မှာမရှိမဖြစ်အရေးကြီးပါတယ
်ဒါပေမဲ့သတင်းတောက်တွေဘလောက်ပဲကောင်းကောင်းလေ့ကျင့်ပြင်ဆင်ထားတာလက်တွေ့မြေပြင်စပွဲတွင်သတင်းယူရမှာတော့ကြုံတွေ့လာရတဲ့ဒဏ်ရာတွေဒါမှမဟုတ်အသေးဆုံးမှုတွေအားလုံးကိုတားဆီးနိုင်မှုနည်းလမ်းမရှိပါဘူး။ဒါကိုပဲတချို့ကဒီလိုသတင်းယူရတာကထိုက်တန်တဲ့ဆွန့်လွတ်ဆွန့်စားမှုလို့ခံယူထားကြပါတယ်။ယူကရိန်းအလွတ်တန်းသတင်းတောက်ခီလင်ချီကိုကတော့သူ့အထွေထွေကိုခုလိုပြောပြပါတယ်
။ There is no really safe way to be in the world.
တကယ်ဘေးကင်းလုံခြုံတဲ့နည်းလမ်းမရှိဘူး။ဘာကြောင့်လဲဆိုတော့ဒီစစ်ပွဲကအင်မတန်ရက်စက်ကြမ်းကြုတ်လို့ပါ။အသေးပြောက်တွေရှိတယ်။အရက်သားတွေနဲ့လူနေအိမ်တွေဒုံးကျည်တွေနဲ့ပြစ်ခံရတယ်။
တခြားယူကရိန်းသတင်းတောက်တွေလိုပါပဲခီလင်ချင်ကိုဟာသူ့ရဲ့အလုပ်ကိုစစ်ပွဲမှာတရတ်တာပါဝင်စိုက်ထုတ်ကူညီမှုလို့သူယူဆထားပါတယ်။ပုံမှန်အခြေအနေမှာဆိုရင်တော့သတင်းစာပညာရေးအလုပ်ကပြိပခါရီထဲမှာဂျားကနေပြီးသတင်းအချက်အလက်တွေကိုတင်ပြပေးဖို့ပါပဲ။ဒါပေမဲ့ယူကရိန်းနိုင်ငံထဲမှာအရက်သားတွေနှင်းခံနေရတဲ့စစ်ပွဲဒုက္ခကိုပြပခါဘာကိုတိပေးတင်ပြနိုင်မှုကသူတို့တိုက်ပြီးရှင်သန်ရက်တည်းအတွက်အရေးကြီးတဲ့အလုပ်ဖြစ်ခီလင်ချင်ကိုကယုံကြည်မှတ်ယူထားပါတယ်
။ယူကရိန်းစစ်ပွဲအတွင်းကသတင်းတောက်တွေနဲ့ပတ်သက်တဲ့အကြောင်းကိုကိုငိမ့်ချန်းအေးကပြောပြသွားတာပါ VOA ရဲ့စနေနေ့မနေ့ဖက်အတန်းတွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါောင်းမယ်တရုတ်ပြည်ရဲ့နိုင်ငံသားရေးဝန်ကြီးအသစ်ချင်ကန်းဟာသူ့ရဲ့ပထမဦးဆုံးအာဖရိကခီးစဉ်ဖြစ်နိုင်ငံ၅နိုင်ငံကိုတွားရောက်ခဲ့ပြီးအာဖရိကဟာတရုတ်ရဲ့အနောက်နိုင်ငံတွေတရုတ်နဲ့အနောက်နိုင်ငံတွေအကြားအားပြိုင်တဲ့နေရာအသစ်တစ်ခုမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကနေကိတ်ဘတ်လက်ကသတင်းပေးပို့ထားတာကိုတော့ကျွန်တော်ကပဲဆက်ပြီးပြောပြပါမယ်။ဆယ်စုနှစ်သုံးခုကျော်လောက်အတွင်းတရုတ်ပြည်မှာနိုင်ငံသားရေးဝန်ကြီးအသစ်တစ်ယောက်တက်လာရင်သူ့ရဲ့ပထမဆုံးခရီးစဉ်အဖြစ်အာဖရိကတိုက်ကိုတွားရောက်တာဟာအစဉ်အလာတစ်ခုလို့ဖြစ်လာပါတယ်။အခုလဲနိုင်ငံသားရေးဝန်ကြီးအသစ်ချင်ကန်းဟာအစဉ်အလာမပြတ်အာဖရိကကိုတွားရောက်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်တည်းအတွင်းတရုတ်ဟာသူ့ရဲ့ကဘာပတ်ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်အရအာဖရိကတိုက်မှာလမ်းတံတားတွေအပါအဝင်အခြေခံအဆောက်အဦတွေအတွေ့အများအပြားရင်းနှီးမြှုပ်နှံခဲ့ပါတယ်တချို့သုံးသပ်သူတွေကတော့အမေရိကန်ဟာအာဖရိကနဲ့ဆက်ဆံရေးမှာတရုတ်ကိုအမိလိုက်နိုင်ဖို့လုံမ်းနေတယ်လို့သုံးသပ်ပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းတုန်းကသမ္မတဂျိုးဘိုက်ဒန်ကဝါရှင်တန်ဒီစီမှာအာဖရိကခေါင်းဆောင်တွေကိုဖိတ်ပြီးအမေရိကန်အာဖရိကထိပ်သီးအစည်းအဝေးကိုကျင်းပခဲ့ပါတယ်။တရုတ်အနေနဲ့အာဖရိကမှာအမေရိကနဲ့ပြန်ဆိုင်နေတယ်လို့မမြင်မိကြောင်းအီသီယိုးပီးယားနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားဝင်ကြီးချင်ကန်းကပြောဆိုပါတယ
်။
အာဖရိကမှာလိုအပ်တာကသွေးစည်းညီညွတ်မှုနဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ်။အုပ်စုတိုက်ပွဲမဟုတ်ပါဘူး။နိုင်ငံတစ်နိုင်ငံဒါမှမဟုတ်တစ်စုံတစ်ယောက်ကအာဖရိကနိုင်ငံတွေကိုဒါမှမဟုတ်အာဖရိကတိုက်သားတွေကိုဟိုဘက်ပါရမယ်ဒီဘက်ပါရမယ်လို့တိုက်တွန်းခွင့်မရှိပါဘူးတရုတ်နိုင်ငံသားရဲ့ဝင်ကြီးချင်ကန်းအီသီယိုးပီးယားမှာရောက်ရှိနေစဉ်ဒေါ်လာတန်း80တန်းအာဖရိကယောဂထိန်းချုပ်ရေးဗဟိုဌာနကိုတရုတ်ကလက်ဆောင်အဖြစ်အခမ်းအနားဖွင့်ပွဲနဲ့ဖွင့်လှစ်ပေးလိုက်ပါတယ်တရုတ်ကအခုလိုအာဖရိကယောဂထိန်းချုပ်ရေးဌာန CDC ကိုဖွင့်လှစ်ပေးလိုက်တာဟာတန်တမာရေးအရာတရုတ်ရဲ့အောင်ပွဲတစ်ခုဖြစ်တယ်လို့အာဖရိကမဟာဗျူဟာလေ့လာရေးဌာနကပေါ်နန်တူလာကပြောဆိုပါတယ
်ချင်ဂန်းစ် visit sought to
နိုင်ငံသားဝန်ကြီးချင်ဂန်းရဲ့ခီးစဉ်ဟာတရုတ်နဲ့အာဖရိကကြားကဆက်ဆံရေးတည်ငြိမ်တယ်ဒီဆက်ဆံရေးဟာကန္တပေါင်းစုံပါဝင်ပြီးတိကျခိုင်မာစွာချိတ်ဆက်ထားတယ်ဆိုတဲ့မဟာဗျူဟာမြောက်ဖော်ပြအတည်ပြုဖို့ဖြစ်ပါတယ်
ဝင်းကြီးချင်းဟာအီသီယိုးပီးယားကပေးစရာရှိတဲ့ကျွေးမြည်တွေကိုရှော့ပစ်ဖို့ကိုလည်းသဘောတူခဲ့တဲ့အပြင်နှစ်နှစ်ကြာစစ်ပွဲဖြစ်ပွားခဲ့တဲ့တီဂရေးဒေသမြောက်ပိုင်းပြန်လည်တည်ဆောက်ရေးအတွက်လည်းအကူအညီတွေပေးသွားဖို့ကြေပြုခဲ့ပါတယ်။အာဖရိကတမကကော်မရှင်ဥက္ကဋ္ဌမူဆာဖာကီကတော့အာဖရိကတမကကိုကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်အဖြစ်တရုတ်ကထောက်ခံဖို့တောင်းဆိုတိုက်တွန်းခဲ့ပါတယ
်။
လူရေ 1.3 ဘီလီယံနိုင်ငံပေါင်း 54 နိုင်ငံရှိတဲ့အာဖရိကတိုက်အနေနဲ့နိုင်ငံတကာအုပ်ချုပ်ရေးအဖွဲ့ဖြစ်တဲ့ကုလသမဂ္ဂလူညိုရေးကောင်စီထဲမှာပါဝင်ခွင့်ရှိပြီးအမြဲတမ်းအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်ခွင့်ရှိပါတယ်
။တရုတ်နိုင်ငံဂျာယီဝန်ကြီးချင်းဟာအီသီယိုးပီးယားကနေတဆင့်ဗနီးနိုင်ငံနဲ့ဂဘုံနိုင်ငံတွေကိုပါတွားရောက်ခဲ့ပါတယ်။ဒါဟာတရုတ်အနေနဲ့သူ့ရဲ့ကမ္ဘာပတ်လမ်းအစီအစဉ်ကိုအနောက်အာဖရိကထိချက်ထွင်ဖို့ယူရတာဖြစ်မယ်လို့သူတေတီတွေကပြောဆိုပါတယ်။ဝင်းကြီးချင်းဟာလုံခြုံရေးဆိုင်ရာအဓိကမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့အန်ဂိုလာနိုင်ငံကိုလည်းတွားရောက်ခဲ့ပါတယ်။ဒါ့အပြင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအများအပြားရှိပြီးမဟာဗျူဟာမြောက်အရေးပါတဲ့အီဂျစ်နိုင်ငံကိုလည်းတွားရောက်ခဲ့ပါတယ်။တရုတ်ဟာအီဂျစ်ရဲ့အုပ်ချုပ်ရေးမြို့တော်အသစ်တည်ဆောက်မှုနဲ့ဆူယက်တူမြောင်းဒေသစီမံကိန်းတွေအပါအဝင်အများအပြားရင်းနှီးမြှုပ်နှံထားပါတယ်။တရုတ်နိုင်ငံဂျာယီဝန်ကြီးဟာအီဂျစ်ဆိုရတာဝန်ရှိသူတွေနဲ့သာတွေ့ဆုံဆွေးနွေးခဲ့တာမဟုတ်ဘဲအာရဗ်အဖွဲ့ချုပ်ခေါင်းဆောင်အနေနဲ့လည်းတွေ့ဆုံပြီးအာရဗ်အစ္စရေးပဋိပက္ခကိုအဆုံးသတ်စီလိုကြောင်းသူ့ရဲ့ဆန္ဒကိုဆွေးနွေးခဲ့ပါတယ်။ဝန်ကြီးချင်ဟာအရင်နိုင်ငံဂျာယီဝန်ကြီးတွေနဲ့မတူဘဲထူးခြားတယ်လို့တောင်အာဖရိကနိုင်ငံတကာလေးလာရေးဌာနကလော်ရန်ဂျွန်စတင်ကသုံးသပ်ပါတယ်
။ When he was ambassador to the US, he wasknown for you know being somewhat strident in some of
the American science တာမကြီးဖြစ်နေတာဝန်ထမ်းဆောင်တုန်းကတချို့အကြောင်းအရာတွေမှာကြဲကြဲလောင်လောင်ပြင်းပြင်းထန်ထန်ဖော်ပြပြောဆိုတာတွေရှိပါတယ်တချို့မူဝါဒဆိုင်ရာကိစ္စတွေမှာသူဟာ American နဲ့မတူဘဲသူ့အမြင်သူ့သဘောနဲ့ချင်းကပ်လှုပ်ဆောင်တာဖြစ်နိုင်ပါတယ်ဒါကြောင့်သူဟာနိုင်ငံတကာတန်တမာရေးကိစ္စတွေမှာမတူညီတဲ့ရှုထောင့်မတူညီတဲ့အမြင်တွေနဲ့လှုပ်ဆောင်တာလည်းဖြစ်နိုင်ပါတယ်
အာဖရိကတိုက်ကနေတရုတ်နိုင်ငံဂျာယီဝန်ကြီးပြန်လည်ထွက်ခွာသွားတဲ့အချိန်မှာအမေရိကန်ဗန်နာယေးဝန်ကြီးဂျန်နက်ယန်လင်းဟာအာဖရိကတိုက်နိုင်ငံ၃ခုကိုခရီးလှည့်လည်ဖို့ရောက်ရှိလာပြီးအာဖရိကဟာပထဝီနိုင်ငံရေးအရေးပါကြောင်းပြသလိုက်ပါတယ်။ဒါကတော့တရုတ်နဲ့အာဖရိကဆက်ဆံရေးအကြောင်းတင်ပြခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့အာဖဂန်ကတာလီဘန်နဲ့အမျိုးသမီးအရေးကိစ္စကိုတင်ပြပါအောင်မယ်။အာဖဂန်နစ္စတန်နိုင်ငံကတက္ကသိုလ်တွေမှာအမျိုးသမီးတွေကြောင်းတက်ခွင့်ကိုတာလီဘန်တွေကတားမြစ်လိုက်တဲ့အမိန့်ဟာအဲ့ဒီမှာဆေးပညာလာရောက်သင်ကြားနေတဲ့ပါကစ္စတန်ကျောင်းသူတွေအတွက်ထိခိုက်နစ်နာမှုဖြစ်ပေါ်စေပါတယ်။ VOA သတင်းတောက်မူနဇာရှဟီကအာဖဂန်နစ္စတန်မှာပညာသင်ကြားခဲ့တဲ့ပါကစ္စတန်ဆေးတက္ကသိုလ်ကျောင်းသူတွေကိုမေးမြန်းပြီးသတင်းပေးပို့ထားတာကိုတော့ကိုခင်မောင်စိုးမင်းကပြောပြမှာပါ။
အာဖဂန်နစ္စတန်နိုင်ငံရှိသွားဘက်ဆိုင်ရာအပါအဝင်ဆေးပညာနဲ့ပတ်သက်တဲ့ပုဂ္ဂလိကတက္ကသိုလ်တွေမှာတပိုင်းတစားပဲပညာသင်ကြားခဲ့ရတဲ့ပါကစ္စတန်ကျောင်းသူ105ယောက်ကသူတို့တွေဆက်လက်ပညာသင်ကြားနိုင်ဖို့အတွက်အကူအညီတွေပေးကြဖို့ကုလသမဂ္ဂနဲ့ပါကစ္စတန်အစိုးရကိုဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်။သူတို့အားလုံးဟာပါကစ္စတန်နိုင်ငံခိုင်ဘာပခ်တွန်ခွာဒေသကဖြစ်ကြပြီးအစ္စလာမဘတ်မြို့တော်ကိုလာရောက်ဆန္ဒပြကြတာပါ။အာဖဂန်နစ္စတန်နိုင်ငံမှာအာဏာရတာလီဘန်အဖွဲ့ကမိန်းကလေးတွေတက္ကသိုလ်ကျောင်းတက်ရောက်ပညာသင်ယူခွင့်ပိတ်ပင်လိုက်တဲ့မူဝါဒဟာပါကစ္စတန်ကနေကျောင်းလာတက်ကြတဲ့ဆေးကျောင်းသူတွေအတွက်အသံမူဝါဒကျောင်းပညာသင်ယူခွင့်လုံးဝမရှိတော့ပါဘူး။ပါကစ္စတန်ကကျောင်းသူတွေအနေနဲ့အာဖဂန်လိုနိုင်ငံမျိုးကိုလာရောက်ပညာသင်ကြားဖို့ရွေးချယ်ရတဲ့အကြောင်းရင်းကတော့အဲ့ဒီမှာကုန်ကျစရိတ်ဈေးသက်သက်သာသာနဲ့ဘွဲ့ဒီဂရီတစ်ခုကိုရရှိနိုင်လို့ဖြစ်ပါတယ်။ဒါပေမဲ့လည်းအခုတော့သူတို့အနေနဲ့အဲ့ဒီကိုတွားရောက်လို့မရတော့ပါဘူးလို့ဆေးတက္ကသိုလ်ကျောင်းသူဆန္နာဂောကပထမဘာသာစကားနဲ့ပြောပါတယ်
။ဘုန်းကမုံယုံလို့တတိယဝအစ္စလာမဘတ
်ဒီအစ္စလာမဘတ်မြို့တော်မှာရှိတဲ့ကုလသမဂ္ဂရဲ့အဖွဲ့အစည်းတွေကိုကျမတို့တွားခဲ့ကြပါတယ်။ကျမတို့အတွက်ပညာသင်ထောက်ပံ့ဈေးတွေစီစဉ်ပေးဖို့သူတို့ကိုအတနာခံတောင်းဆိုတာပါ။ကျမတို့အားလုံးဆက်ပြီးတော့ပညာသင်ကြားနိုင်တဲ့အခွင့်အလမ်းတွေရအောင်အကူအညီတွေပေးကြဖို့မေတ္တာရက်ခံကြတာဖြစ်ပါတယ်
။အလားတူနောက်ထပ်ဆေးတက္ကသိုလ်ကျောင်းသူတူဖြစ်တဲ့ကာလီအက်ပါကလည်းအခုလိုပထမဘာသာစကားနဲ့ပြောပါတယ်
။ Summer day is intended
is for a patient. ကျမတို့ကကျောင်းသူ20ကျော်လောက်ကစိတ်ကြယောဂနဲ့စိုးရင်ကြောင်းကြတဲ့စိတ်ဝေဒနာတွေခံစားနေကြရတယ်လို့သိရပါတယ်။ သူတို့အထက်ကတယောက်ကတော့ကုသဖြည့်ရှင်းဖို့တောင်တော်တော်မလွယ်တဲ့အနေအထားမှာရှိပါတယ
်ပါကစ္စတန်နိုင်ငံပက်ရှဝါတက္ကသိုလ်ဂျာနယ်လစ်စင်ဘာသာရပ်ဌာနမှာအလုပ်လုပ်နေတဲ့ရှေယင်အီဖရန်အက်စထရစ်ကလည်းအာဖဂန်ကအုပ်ချုပ်သူတာလီဘန်တွေရဲ့အစ္စလမ်အစွန်းရောက်အတွေးခေါ်တွေဟာဒီပါကစ္စတန်ကတချို့သောသူတွေအပေါ်ကိုလည်းလွှမ်းမိုးတက်ရောက်မှုတွေရှိတယ်လို့ပြောပါတယ
်လူကြီးစားဆရာတော်တော်တာလီဘန်
အာဖဂန်နစ္စတန်မှာဆိုရင်အမျိုးသမီးတွေကိုပညာရေးမှာပိတ်ပင်ထားတာနဲ့ဝတ်စားဆင်ရင်မှုတွေကိုတင်းကျပ်ထားတာကိုကျွန်တော်တို့ကိုယ်တိုင်မြင်တွေ့ရပါတယ်။အဲ့ဒီဘက်ကလှုပ်ရှားမှုတွေဟာဒီပါကစ္စတန်ကလူငယ်တွေရဲ့ပြုမှုကြင်ကြံပုံတွေကိုလည်းပြောင်းလဲသွားစေပါတယ်။တာလီဘန်အဖွဲ့ကသူတို့အနေနဲ့အမေရိကန်ကိုနိုင်အောင်တိုက်နိုင်ခဲ့တယ်လို့အခြားဘာသာမဲ့တွေကိုလည်းအနိုင်ယူဖို့အဆင်သင့်ဖြစ်နေပြီလို့ပြောပါတယ်။အဲ့ဒီလိုတာလီဘန်ရဲ့အနေထားတွေဟာပါကစ္စတန်ကပြည်သူတွေအတွက်အတွေးခေါ်ပိုင်းပြောင်းလဲဖို့အားပေးရာရောက်လာပါတယ
်။အာဖဂန်နစ္စတန်နိုင်ငံဂျာလာလာဘတ်မြို့နောင်ဂရတက္ကသိုလ်မှာပညာသင်ကြားနေတဲ့ Sportsman Go ကလည်းပညာရေးဆုံးတဲ့အထိသင်ကြားပြီးဆေးပညာဒီဂရီဘွဲ့တစ်ခုကိုရရှိခြင်းသာဟာသူ့ရဲ့တကူဒီသောရည်မှန်းချက်ဖြစ်တယ်လို့ပထမဘာသာစကားနဲ့ပြောပါတယ
်။ Afghanistan ki da drivka lo na alta ta
ပြီးခဲ့တဲ့3နှစ်တိုင်တိုင်ဆေးပညာကိုအာဖဂန်နစ္စတန်နိုင်ငံမှာပညာသင်ခဲ့ပါတယ်။ကျမတို့မှာကျိုးစားရုန်းကန်မှုတွေအများကြီးဖြတ်သန်းခဲ့ပြီးပုဂ္ဂလိကတက္ကသိုလ်ရဲ့ပညာသင်ကုန်ကျစရိတ်တွေပေးခဲ့ချရပါတယ်။တကယ်လို့သာပညာဆက်လက်သင်ကြားခွင့်နေတာမရလို့ကတော့အရာရာတိုင်းဟာတဲတဲ့ရေသွန်ဆုံးရှုံးကုန်ပါပြီ။ဒါကြောင့်အထူးပညာသင်စုကြီးတွေပေးချဖို့ပါကစ္စတန်အစိုးရနဲ့ကဘာကြီးကိုကျမတို့တောင်းဆိုနေတာပါ။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အုပ်ချုပ်သူတွေကအထက်တန်းကျောင်းတွေတက္ကသိုလ်တွေမှာအမျိုးသမီးတွေတက်ရောက်ပညာသင်ယူခွင့်ကိုပိတ်ပင်လိုက်ုံသာမကအများသူငါသွာလာအပန်းဖြေကြတဲ့ပန်းခြံတွေအားကစားရုံတွေနဲ့ရေချိုးကြတဲ့နေရာတွေမှာပါသွားရောက်ခွင့်ကိုတားမြစ်လိုက်ပါတယ်။ဒါ့အပြင်အမျိုးသမီးတွေကိုမျက်နှာဖုံးအုပ်တဲ့ hijab ကခေါင်းစည်းပူအားကိုတေးချာစွာစီးနှောင်ရမယ်ဆိုတဲ့စည်းကမ်းကိုမဖြစ်မနေလိုက်နိုင်ရမယ်လို့လည်းအမိန့်ထုတ်ထားပါတယ်။အဲဒီလိုရင်းသာမကနိုင်ငံတကာအကူအညီပေးဖွဲ့စည်းတွေမှာလည်းအမျိုးသမီးဝန်ထမ်းတွေအလုပ်လုပ်ခွင့်မပေးတော့ပါဘူး။တာလီဘန်အဖွဲ့ကအဲ့ဒီလိုထုတ်ပြန်လိုက်တဲ့အမိန့်သစ်တွေကိုလိုက်နာခြင်းမရှိဘဲချိုးဖောက်သူတွေကိုအများပြည်သူရှေ့မောက်မှာသေဒဏ်ပေးကွပ်မျက်တာဒါမှမဟုတ်ပြင်းထန်တဲ့ပြစ်ဒဏ်တွေကိုရင်ဆိုင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့အာဖဂန်နစ္စတန်ကတာလီဘန်အနေနဲ့အမျိုးသမီးကျောင်းသူတွေအကြောင်းကိုကိုခင်မောင်ဆုံးမြင်ပြောပြခဲ့တာဖြစ်ပါတယ်။VOA စနေနေ့မနေ့ပတ်အတန်လွင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါမကြမီပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါအောင်မယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြမပါတာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 11.13 ညလိုင်းနိုမီတာ40 kHz 0413ညလိုင်းနိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံနဲ့အမေရိကန်တခွင်၊သိပ္ပံနဲ့နှီးပညာစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးပါမယ်။ပထမအဦးဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ဆက်ပါမယ်။စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တော်လှန်သူတွေထဲမှာ CDM စစ်သည်စစ်သားတွေအများအပြားပါဝင်ခဲ့သလိုစစ်သားတယောက် CDM လုံနိုင်မှုအတွက်နောက်ကနေကူညီပံ့ပိုးတဲ့ဇနီးမယားတွေရဲ့အခန့်ကဏ္ဍဟာအင်မတန်အရေးပါပါတယ်လို့ CDM စစ်သားတွေရဲ့ဇနီးမယားတွေကပြောဆိုပါတယ် CDM စစ်သားဇနီးမယားတွေအနေနဲ့ဆင်အာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာဘယ်လို ဘယ်လိုယုံကြည်ချက်တွေနဲ့ဘယ်လိုအခန်းကဏ္ဍတွေကနေပါဝင်နေကြပါသလဲသူတို့ရဲ့ပါဝင်မှုကောဘလောက်ထိထိရောက်ပါသလဲ CDM စစ်သားဇနီးတွေဖြစ်တဲ့မတ်စုသစ်မန်နွေဦးနဲ့ CDM တက်ချက်ကြီးဘတ်ရင်လက်လက်ထုံးတို့ကိုဆက်သွေးမြင်မြတ်ပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကတင်ဆက်ထားပါတယ်
အလုံးသိတဲ့အတိုင်းပဲဒီနှစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံရဲ့အပြောင်းလဲကအများကြီးကိုဖြစ်သွားခဲ့တယ်လူတွေထောင်ထဲချပြီးတော့သေတယ်တောင်ကနန်းနဲ့ချပြီးတော့ဖမ်းဆီးခံရတာတွေရှိတယ်ဒီပြောင်းလဲတွေကိုအလုံးတာမျက်ဝါးထင်ထင်မြင်ခဲ့ရတာပဲလေနော်ဆိုတော့ဒီအခြေအနေကိုပြန်ပြီးတော့မှဒီမိုကရေစီစနစ်ကိုပြန်လမ်းကြောင်းပေါ်ကိုပြန်သွားနိုင်ဖို့အတွက်ဒီစစ်တပ်ထိန်းချုပ်ထားတဲ့အခြေအနေရပ်ဆိုင်းသွားဖို့အတွက်ပေါ့နော်CDM စစ်တီသတိတွေရဲ့အခမ်းကဏ္ဍဟာလေဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါတယ်လဲအဲ့ဒါကိုတော့မတ်နွေဦးကဖြေပေးပါ။
ဟုတ်ကဲ့ဒီပေါ့နော်ဘယ်လိုပြောရမလဲဘယ်လောက်အရေးပါလဲဆိုလို့ရှိရင်ဒီတော်တော်များများကကြတော့ဒီလူမျိုးကတော့ဒီအမျိုးသားတွေကဒီအမျိုးသမီးရဲ့တိုက်တွန်းသူလို့အိမ်နောက်တစ်ခုမှာပေါ့ယောက်ျားလေးတွေတော်တော်များများကသူတို့အိမ်နောက်ဦးစီးဖြစ်တဲ့အတွက်သူတို့တခုခုဆုံးဖြတ်မယ်ဆိုရင်တော့မှသူတို့ရဲ့မိသားစုသူတို့ရဲ့အမျိုးသမီးစားအရိုပြဲမျိုးငဲ့ညာလေးရှိရဲပေါ့နော်အဲ့ဒီအချိန်မှာတကယ်လို့ကိုစစ်တီကိုယ်တိုင်ကစီဗီအန်လုတ်ချင်တယ်သူဒီပြည်သူတွေမတရားမလုတ်ချင်ဘာလို့လဲဆိုတော့သူကလက်တွေ့လောက်ရတဲ့သူကိုနောက်ကဒါပေမဲ့အဲ့လိုမျိုးသူစီဗီအန်လုတ်ဖို့စဉ်းစားတဲ့အချိန်မှာဒီနောက်ကမိသားစုကိုယ့်ရဲ့အမျိုးသမီးဒါတွေစားအရိုပြဲမျိုးငဲ့ညာပြီးတော့ကြည့်ရဲပေါ့အဲ့ဒီအချိန်မှာဒါအမျိုးသမီးကဒါရတယ်ဒီမတရားမှုယူငါလည်းလက်မခံနိုင်ဘူးငါတို့အတူတူရှင်းဆိုင်မယ်ဆိုပြီးတော့တိုက်တွန်းအားပေးခဲ့လို့ရှိရင်ဒါစစ်တီတယောက်နေနဲ့သူရှစ်ဆက်ဖို့ဒီဘက်ကိုပကူးပြောင်းဖို့ကပိုးပြီးတော့ဆုံးဖြတ်ဖို့ကလွယ်ကူသွားပြီပေါ့အဲအဲ့လိုမဟုတ်ဘဲနဲ့ဒီအမျိုးသမီးကအဲခက်ခဲဖြစ်မှကြောက်တယ်မိသားစုငဲပါအောင်ဆိုပြီးတော့ပြန်ဆွဲထားခဲ့လို့ရှိရင်ဒီစစ်တီတယောက်ကပကူးပြောင်းမယ်လို့စဉ်းစားတော့မိသားစုပြန်ငဲတဲ့အနေနဲ့မကူးပြောင်းဖြစ်တာမျိုးကြီးအများကြီးရှိနိုင်တယ်ပေါ့အဲ့ဒီအတွက်ဒီစစ်သားတွေပကူးပြောင်းမှုဆိုတာကအမျိုးသမီးရဲ့တိုက်တွန်းချက်ကအများကြီးအရေးပါတယ်လို့ညီမအနေနဲ့တော့ထင်မြင်ယူဆရတယ်ပေါ့နော်ဟုတ်
လက်ရှိຫນွေဦးတော်လိုင်းရေးဆက်ပြီးတော့ကိုလိုချင်တဲ့ပန်းတိုင်ကိုရောက်ဖို့အတွက်ပေါ့နော်ဘယ်လိုယုံကြည်ချက်နဲ့ဆက်ပြီးတော့ချိတက်သွားဖို့ရှိပါသလဲဘယ်လိုလက်ရှိအခြေအနေမှာဘယ်လိုရင်ဆိုင်ကျော်လွှားပြီးတော့မှကိုယ့်ရဲ့ရည်တည်ချက်ကိုပုံမှုခိုင်မအောင်လုပ်နေပါလဲ
ဟုတ်ဒီတော်လိုင်းရေးကတော့အောင်ကိုအောင်ပါလို့ညီမကလည်းယုံကြည်ထားတယ်ပေါ့နော်တော်လိုင်းရေးတစ်ခုပြီးဖို့ကတော့အချိန်တိုင်းတာတစ်ခုထိယူရတယ်အဲ့ဒီအတွက်ပေးတဲ့အချိန်ကတော့ညီမတို့အနေနဲ့ပေးရမှာပဲပေါ့နော်ဒါပေမဲ့အဲ့ဒီမှာဒုက္ခတွေခံစားရတာလေးရှိမယ်ဒါပေမဲ့အဲ့ဒါတွေလည်းညီမအနေနဲ့ခံစားနိုင်တယ်ဒီတော်လန်ရေးဒီအောင်ဖို့အောင်မယ်ညီမတို့ဒီအခုဆိုတော်လန်ရေးရဲ့အချိန်ပေါ့နော်ဒီ2021နဲ့နှစ်နယ်တောင်မှမတူဘူးပေါ့နော်ပွဲစားတဲ့အချိန်ပုံမြင့်လာအရင်ကဆိုဒီညီမတို့ဒီတော်လန်နေတဲ့လက်နက်ကင်နေတဲ့ပြန်ပြီးတော့တိုက်ပြီးနေတဲ့ရဲဘော်တွေပေါ့နော်ဒီ PDF ရဲဘော်တွေဆိုရှင်လေသူတို့ဒီဘာမှမသိဘူးဘာမှမသိတဲ့ဘဝကနေပြီးတော့သူတို့အများကြီးစူးစမ်းခဲ့ကြတယ်ပေါ့နော်အခုဆိုလို့ချင်ရင်ပိုကောင်းတဲ့အခြေအနေတွေဖြစ်လာပြီနောက်နိုင်ငံတကာအကူအညီနေနဲ့အခု NDAA လက်ခံလိုက်တာဒီညီမတို့တို့ဒါအလှည့်ပြောင်းတစ်ခုပဲပေါ့နော်ဘာလို့လဲဆိုတော့ဒီသူပါလာရင်တခြားနိုင်ငံတွေရောအဲ့လိုညီမတို့တို့စိတ်ဝင်စားလာနိုင်တာရှိရပေါ့နော်ဒီတော့ပိုကောင်းတဲ့အကူအညီတွေလည်းရလာမယ်လို့ထင်တယ်ပေါ့နော်ညီမအနေနဲ့ပြီးတော့အရင်ကတည်းကညီမတို့ဒီလူငယ်လေးတွေလည်းပို့ပြီးတော့ဟိုကျွမ်းကျင်လာတာလည်းရှိတယ်ပို့ပြီးတော့စိတ်သက်ပြင်းလာတာလည်းရှိတယ်အခုဆိုဟိုအညာဘက်ကလူတွေဆိုလို့ရှိရင်လည်းအရင်ကသူတို့ဒီအညာဆိုတာဒီအဲဒီတက်သေးဝင်လာတယ်တို့ဒီရဲဘက်တို့ဒီစစ်တပ်ကိုထောက်ခံနေတဲမှာဆိုသူတို့တွေဒီပါလာတယ်ရှိတယ်အခုဆိုသူတို့ဒီလုံဟာစစ်တပ်ကိုခါခါတိတိဖြစ်နေသူတို့ဒေတာတွေဆိုလို့ရှိရင်ပေါ့ဒီမအောင်မချင်းကိုတိုက်မယ်ဒီတွေကဒီစစ်တပ်ပြုတ်ကျသွားမှာဖြစ်တယ်ဆိုပုံမှန်သူတို့အိမ်တွေကုန်စီပေါ့နော်သူတို့တွေဒီအစသားတွေကအကုန်ရင်းထားတယ်ပေါ့နော်ဘဝရောဟိုအကုန်လုံးပေါ့နော်အနာဂတ်တွေရောအကုန်လုံးရင်းထားတယ်ညီမဆိုဒီစခိုင်းဘက်ကပေါ့နော်အိမ်ကလူနေပြဖြစ်တဲ့ခါမျိုးဆိုညီလာလူငယ်ညီပဲကြီးဆိုင်ကတော့ဘာမှမဖြစ်တော့ဘူးဆိုတဲ့ပုံစံမျိုးကြားတဲ့ခါမျိုးညေးတောင်ဝဲရယ်ပေါ့နော်ဟိုသူတို့ဒီအကုန်လုံးဆွန့်လို့ပြီးတာသူတို့ဒီဟာကိုအောင်ဖို့တစ်ခုအတွက်ပဲတွေ့မယ်ဒီအနာရှင်ပြုတ်ကြမှာဖြစ်မယ်ဆိုတဲ့အတွင်းမျိုးရှိရယ်ညီမတို့ဒီအခုအားနေဒီတော်လိုင်းမှာအားနေနေလက်နက်အင်အားတစ်ခုပဲပေါ့နော်ကျန်တဲ့ဟာဒီအကုန်လုံးစိတ်တဲ့အင်အားလူငယ်ကအကုန်လုံးဖက်ဖက်ကအာတနေပြီးတာဖြစ်တယ်ပေါ့နော်နိုင်ငံတကာအခုညီလည်းခုဆိုပို့ပြီးအကောင့်လာတော့မယ်လို့ယုံကြည်ထားအဲ့အတွက်ဒီတော်လိုင်းရဲ့အောင်မယ်အချိန်တိုင်းကတစ်ခုကတော့ပြရအောင်မယ်လို့မြင်ပါတယ်
ဟုတ်တယ်ဒါမတ်တွေအနေနဲ့ရောနှစ်နှစ်ကြာလာပြီးတဲ့အချိန်မှာကိုယ့်အတွက်ယုံကြည်မှုပို့ပြီးတော့ခိုင်ပါလာသလားဒီတော်လည်းရအောင်မြင်မယ်လို့ယုံကြည်ထားပါလား
။ဟုတ်ကဲ့ ဒီတချို့ကပြောရပေါ့နော်ဒီတော်လည်းရရခုနှစ်နှစ်ဒါကာလဖြစ်လာပြီပေါ့နော်အဲ့တော့တဲ့ကြောင်းလို့ပြောမလဲနှစ်နှစ်တောင်ကြာနေပြီညီတို့ဟာအောင်ပါမလားဆိုတာဒါကတော်လည်းအောင်အောင်နှစ်နှစ်ကြာတယ်ဆိုတာကကိုရာကဒီတော်လည်းမှာတေချာထဲထဲဝင်ပါဝင်နေမှသာတိတာလာမှာအောင်မယ်ဆိုတော့ယုံကြည်မှာပေါ့နော်ဒီနှစ်နှစ်တော့တွေ့မှာညီမတို့အများကြီးတိုးတက်လာတယ်။ပြီးအရင်တော့ကတခါမှမရှိခဲ့ဘူးတဲ့အနေအထားတွေကိုညီမတို့အခုလက်ရှိမှာတွေ့မြင်နေရတယ်။အဲ့ဒီအတွက်ကိုဒီတော်လေးရေးမှာကိုယ်တိုင်ထဲထဲဝင်ပါဝင်နေတဲ့လူတယောက်အနေနဲ့ဆိုလို့ရှင်တော့ဒီတော်လေးရေးအောင်ကိုအောင်မှာဆိုတော့ယုံကြည်ရဲပေါ့နော်။တကယ်လို့အခုဒီနှစ်နှစ်ကြာလို့ပေါ့နော်တချို့အားမလို့အားမရဖြစ်နေတဲ့လူတွေအနေနဲ့လည်းကိုယ်တိုင်ကဒီတော်လေးရေးကိုထဲထဲဝင်ပါဝင်လိုက်ဒီလူအားဖြင့်ဖြစ်စေဆရာအဖြင့်ဖြစ်စေဒီငွေအားဖြင့်ဖြစ်စေပါဝင်ကြည့်လိုက်။အဲ့ဒါဆိုလို့ရှင်ဒီတော်လေးရေးရဲ့အခုအားတာနေတဲ့အချက်တွေအားလုံးကိုမြောင်းဝါးထိထိမြင်ရလိမ့်မယ်ပေါ့နော်အဲအဲ့လိုမြင်ရတဲ့ဒါနဲ့တပြိုင်တည်းထဲဒီတော်လေးရတေချာဘောက်ကိုအောင်ကိုအောင်မြင်မှဆိုတာကိုယုံကြည်လာလိမ့်မယ်လို့တော့ညီမတရားနေပြီးပြောချင်ပါတယ်ဟုတ်ဆို
တော့အဓိကအားလုံးပါဝင်မယ်စုစည်းမှုရှိမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ဟိုကိုရည်မှန်းချက်ကိုရဖို့ပုံမြန်မှာပေါ့နော်ကျတော့မဆုသိပြောဘယ်လိုထင်ပါလဲဘယ်လိုယုံကြည်ချက်နဲ့ဆက်ပြီးတော့လှုပ်ရှားနေပါလဲ
အော်ဟုတ်အာကျမတို့ကတော့ဒီဘယ်လိုပြောရမလဲအာတော်လေးရတော့အောင်တော့အောင်ပါပါ။ဒါပေမဲ့အချိန်တစ်ခုတော့လိုတယ်ပေါ့နော်။အဲ့တော့ချက်ချင်းဝန်းနိုင်ဆိုပြီးတော့မအောင်မြင်နိုင်ဘူးပေါ့နော်။ဆိုတော့ဒီလူအားတွေငွေအားတွေလက်လက်အင်အားတွေနောက်ဆုံးစည်းရရဖြစ်ရှင်းမယ်ဆိုရင်တော့မအဲ့လိုမျိုးတွေလိုအပ်နေသေးရယ်ပေါ့နော်။ဆိုတော့အဓိကကတော့တော်လိုင်းအောင်မယ်ဆိုရင်တော့လောလောဆယ်မှာတော့ကျမတို့ကတော့ဒီကတ်နိုင်တဲ့ဘက်ကနေပြီးတော့အကုန်လုံးတော့လှုပ်ဆောင်နေရယ်ပေါ့နော်။အဓိကအရေးကြီးတဲ့အရာတွေအကြံပေးတာမျိုးတွေအဲ့လိုမျိုးပေါ့နော်နောက်ကနေပြီးတော့ထောက်ခံပေးရမယ့်ဟာမျိုးတွေပတ်မှုပေးရမယ့်ဟာမျိုးတွေတော့လှုပ်ဆောင်ပေးနေပါဗျ။အဲဆိုတော့ခုနပြောသလိုမျိုးပေါ့နော်ဒီအားလုံးညီမလည်းစိတ်သက်တွေပါတိုးတက်မှာပဲဒီဒေါ်လာကြီးလည်းအောင်ပါဆက်လက်ပြီးတော့နိုင်ငံအတိတ်ကိုတွားမယ်ဆိုရင်လည်းဒီစိတ်သက်တွေအကုန်လုံးပြင်ပြီးတော့အကုန်လုံးဒီလိုမျိုးပေါ့နော်ဒီညီညွတ်တဲ့စိတ်သက်မျိုးတွေညီရဲစိတ်သက်မျိုးတွေရှိမှာပဲနိုင်ငံအတိတ်ဆိုတာလည်းအောင်မြင်မှာပေါ့နော်အဲ့ဒီကိုရောက်ဖို့ဆိုတာလည်းဒီတော်လည်းရေးကိုအဲ့လိုညီရဲစိတ်သက်နဲ့ကြိုးစားမှာပဲအောင်မြင်မယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ဟုတ
်ခုဒီຫນွေဦးလှူရှာမှုမှာဆိုရင်ဘယ်တော့မှနဲ့မရှိတဲ့အရေးအတွက်နဲ့အဲ CDM လုပ်တဲ့စစ်သားတွေအများကြီးပေါ်ပေါက်လာတယ်စက်တွင်းရနေပြီးတော့ထွက်ဖို့ဆိုတာကအင်မတန်ခဲရင်တယ်ဒါအခုအလုံးပြောသွားသလိုပဲဆိုတော့ဒီလိုခဲရင်တဲ့ဈာမဟုတ်อ่ะဆိုတော့တော်ယုံယုံကြည်ချက်နဲ့တော့ဒီလိုမျိုး CDM လုပ်ဖို့ဆိုတာလွယ်ကူမယ်လို့မထင်ပါဘူးဆိုတော့ဒီလိုဒီစစ်တီးတွေ CDM လုပ်ဖို့အတွက်ကဒီလှုပ်ရှားမှုအတွက်ဘယ်လောက်ထိအရေးကြီးတယ်လို့မဆုသိအနေနဲ့ရောရှင်းပါတယ
်ဒါကျွန်မအတွေးပေါ့နော်အရင်တော့ကျွန်မဒီအလားဆက်ဆက်တိုင်းတော့တွေးခင်မိတာစစ်တရဲ့ဒေါက်တာရင်ပေါ့နော်ဒီစစ်သားရဲ့တရားမမရှိရင်စစ်အာဏာသိမ်းမှုစားလဲအောင်မြင်မှာမဟုတ်ဘူးလို့တွေးခဲ့မိရေပေါ့နော်အဲဆိုတော့ဒီကျမလုံနိုင်တာကကျမအမျိုးသားဒီစစ်ဘုံဖြစ်တယ်ပေါ့သူ့ကိုကျမစစ်တပ်မှာမရှိအောင်လုံနိုင်လို့ရှိရင်အာဒါကျမပြည်သူတရားဝင်တာဝန်တဝက်ကြည့်သွားပြီလို့ကျမခံစားရတယ်အဲကြောင့်မို့ကျမအရင်ထဲမှာကျမအမျိုးသားကိုတိုက်တွန်းနေအပီးတယ်အဲကျမကိုယ်တိုင်သူ့ကိုအရင်ထဲမှာဘယ်လိုပြောရမလဲဟိုထောက်ခံတယ်ပေါ့နော်အဲထောက်ခံလေသူတကယ်ဒီဆုံးဖြတ်ချက်ကိုချပြီဆိုလို့ရှိရင်လည်းရတယ်ဖေလန်းဝယ်တော့ကျွန်မလိုက်မိဆိုပြီးတော့အတွေးရှိခဲ့ပေါ့နော်အဲဆိုတော့စစ်သားတွေဘက်ကူးပြောင်းမှုဟာအင်မတန်အရေးကြီးရယ်ဒါပေမဲ့ခက်တာကျွန်တော်တို့နိုင်ငံမှာစစ်သားတွေကလည်း brain wash တွေစစ်တပ်ရဲ့ brain wash တွေရမ်းမိရဲ့ခါကြတော့အဲတချို့လေ low profile နဲ့နေနေကြရယ်ပေါ့နော်လာရောက်မဆက်တွေ့တာမျိုးကြီးရှိရယ်ပေါ့နော်ဆိုတော့ဘယ်ရွေးပြန်များတော့တိုင်းတာလို့မရဘူးသို့တော်လည်းအားကောင်းဆုံးဒီဖက်ရှင်ဖြစ်ခဲ့တယ်ပေါ့နော်အဲဆိုတော့ဒီအရေးမပါဘူးလားဆိုတော့အရေးပါတယ်အဲတော်တော်ကြီးကအရေးပါတယ်ပေါ့နော်သို့တော်လည်းဒီလူတွေအကုန်လုံးဆက်ထုတ်နိုင်ဖို့ဆိုတော့ဟိုဘယ်လိုပြောရမလဲသူတို့ရဲ့ brain wash တွေကိုဖယ်နိုင်မှပဲအဲသူတို့စိတ်ဓာတ်တွေကြောင်းလဲမှပဲသူတို့ဆက်ထုတ်နိုင်မှဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုလေးဖြည့်ချင်ပါတယ်မဟုတ်ကဲ့
ဆိုတော့အခုအချိန်မှာဒီ CDM လှုပ်ရှားမှုဆက်ပြီးတော့အားကောင်းနေဖို့ဘယ်လောက်ထိအရေးကြီးရလို့ထင်ပါလဲ
အနာသိမ့်ရဲ့နောက်ဒီ CDN လှူရှာမှုအကောင်းတဲ့အချိန်မှာကလေးကစတင်ပြီး CDN လုပ်ခဲ့တဲ့လူတွေကအခုလက်ရှိအချိန်ထိပေါ့နော်သူအခက်ခဲအများကြီးကြုံတွေ့နေရပေမဲ့လေဟိုကြွကြံခံရင်ဆိုင်ပြီးတော့ဆက်လက်ပြီး CDN လုပ်နေတာကိုတော့ညီမတို့ဒီလက်ရှိမှာပေါ့နော်လက်တွေ့သိနေနေရတယ်အဲ့ဒါတခုကတော့ကျင်းနေစရာကောင်းတယ်ပေါ့နော်အခုအချိန်ထိဒီစစ်တပ်ကနေပြီးတော့ထွက်လာတယ်ဆိုတာဒီလိုအများအောင်လိုက်ချင်းလိုက်မဟုတ်ရင်တော့မှအဲ့လိုတယောက်စာနှစ်ယောက်စာအဲ့လိုမျိုးထွက်လာရလေအခုဆိုလို့ရှိရင်ခုနောက်ပိုင်းမှာဆိုပို့ပြီးတော့နားလာရပေါ့နော်ညီမတို့ဒီလိုပြောရလေညီမတို့ဒီလူမျိုးနယ်မျိုးစာရောက်တဲ့အချိန်တော့က ီစက်တက်စီဒီရဲ့အရေးအတွက်ထက်ဇာရင်အခုလက်ရှိချိန်မှာအဲ့လိုပြည်သူတသားကိုများလာရေပေါ့နော်အဲအဲ့ဒီအတွက်ဒီစစ်ကောင်စီရဲ့လက်အောက်မှာဒီ၆တိုင်းနေမရှိဘူးကစီရဲလှုပ်ရှားမှုကလည်းတော်တော်အရေးပါတယ်ဒီမှာအနေနဲ့ရှင်းပြပါတယ်
မကင်ပြူတွေပတ်စင်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့လေရင်မှုတွေလိုအပ်နေတာကိုဖြေရှင်းဖို့လေချောင်းလိုင်းတွေကဘယ်လိုကြိုးစားနေပါသလဲအိမ်ပြူရောနားကကျူးကျော်တဲတွေကိုဖယ်ရှားတာနဲ့ပတ်သက်ပြီးသဘောထားအမြင်တွေအများဆုံးထီစုခြေဘသူပေါက်ပါသလဲစတာတွေကိုကိုအောင်အောင်ကဒီတစ်ပတ်မှာစူးစီးတင်ပြထားပါတယ်
Ashley Montano ဟာရာဇဝတ်မှုပေးတာပါသာရဲ့နှစ်နှစ်ပွဲရခဲ့ပါတယ်။အဲ့ဒီနောက်ထောင်ဒဏ်ချမှတ်ခြင်းဆိုင်ရာအချက်လက်သုတေသနလုပ်တဲ့လုပ်ငန်းဝင်ဝင်ရောက်ခဲ့ပြီးနောက်ခုအခါအဲ့ဒီအလုပ်ကနေထွက်ငွေချေးပြီး United လေချောင်းလိုင်းကဖွင့်လှစ်တဲ့ United Aviate Academy မှာလေယာဉ်မှုသင်တန်းတက်နေတာပါ။ Arizona ပြည်နယ်ကန်နာယာမှာဖွင့်လှစ်ထားတဲ့ဒီသင်တန်းကျောင်းမှာသူဟာခီးတဲ့၃ဦးပါလေယာဉ်ငယ်နဲ့အတက်အစင်းလေ့ကျင့်နေပါတယ်။မကြခင်မှာခီးတဲ့များပြပဝင်တဲ့လေချောင်းလိုင်းတွေကလေယာဉ်တွေကိုမောင်းဖို့စိတ်အားထက်သန်နေပါတယ်။
ဒီလောကရဲ့ဝင်ဖို့အကောင်းဆုံးအချိန်လို့ထင်ပါတယ် United လေကြောင်းလိုင်းကအမျိုးသမီးတွေနဲ့အသားအရောင်ရှိတဲ့သူတွေကိုပါဝန်ထမ်းခတ်မှုအလေးပေးဆောင်ရွက်လာပါတယ်တကယ်အခွင့်အခါကောင်းလဲဖြစ်တာကြောင့်အရင်အလုပ်ကိုစွန့်ပြီးလုပ်ငန်းသစ်အတွေ့အကြုံတစ်ကိုရွေးချယ်တာပါ
American လေကြောင်းလိုင်းတချို့ဟာအခုအခါကိုပိုင်တန်တန်းတွေဖွင့်လှစ်လာသလိုလေရင်မောင်းတန်တန်းကျောင်းတွေနဲ့ချိတ်ဆက်ပြီးတော့လဲလေရင်မှုတွေမွေးထုတ်နိုင်ဖို့ကြိုးစားလာပါတယ်လက်ရှိလေရင်မှုတွေထဲမှာလူမဲလေရင်မှုအရေအတွက်ဟာ400ခိုင်နှုန်းအောက်မှာသာရှိပြီးအမျိုးသမီးအရေအတွက်ဟာလဲ500ခိုင်နှုန်းအောက်မှာသာရှိတာကြောင့်လူမျိုးပေါင်းစုံပါဝင်လာဖို့လဲကြိုးပမ်းလာပါတယ်ဒါပေမဲ့လဲတန်တန်းစည်းကမနှဲပါဘူးလေကြောင်းလိုင်းလေရင်တွေကိုမောင်းနှင်နိုင်ဖို့ဆိုရင်ပြန်တန်းချိန်နာရီ1500ရှိရမှာဖြစ်ပြီးကုန်ကြစည်းကတော့ဒေါ်လာ9000ကနေ3000လောက်အထိရှိပါတယ် AVA တင်တန်းကတော့တင်တန်းကြီး9250ကောက်ခံပြီးနောက်ထပ်နာယီပြည့်ဖို့ဆိုရင်တော့တင်တန်းနည်းပြအဖြစ်အလုပ်ဝင်လို့ရင်နာယီဖြည့်နိုင်ပါတယ်
The lack of women representation definitely
အမျိုးသမီးတွေနေတာကြောင့်အစပိုင်းတုန်းကတော့မိုးမရေဖြစ်ခဲ့ပါတယ်ဒါပေမဲ့ပထမအတုံးမှာတင်အမျိုးသမီးတော်တော်များများရှိလာတာကိုတွေ့ရပြီးတဲ့နောက်တော့ဒီအပြောင်းလဲတစ်စိတ်တစ်ပိုင်းအနေနဲ့ပါဝင်ခဲ့ပါတယ်
လေကြောင်းလိုင်းတွေမှာလေယာဉ်မှုမလုံလောက်တဲ့ပြဿနာရင်ဆိုင်လာရတာနှစ်နဲ့ချီရှိနေပါပြီအထူးသဖြင့်ကက်ယောဂါကာလမှာခီးသွွားလုပ်ငန်းတွေရပ်ဆိုင်းကုန်ပြီးလေယာဉ်မှုတွေစောစီးစွာအလုပ်ကနေအငင်းစားယူဖို့တိုက်တွန်းခဲ့တာတွေကြောင့်ခုအခါလေယာဉ်မှုအလုံလောက်မရှိတော့တာပါဒါအပြင်လေယာဉ်မှုတွေဟာအသက်65နှစ်ပြည့်ရင်မဖြစ်မနေအငင်းစားယူရမယ်ဆိုတဲ့ Federal စီမံစည်းကမ်းကြောင့်လည်းလေကြောင်းလိုင်းတွေဟာလေယာဉ်မှုတစ်တူရဖို့အပြင်းထန်စူးစမ်းလာကြပါတယ်
A pilot shortage. The pilot shortage is being experienced with.
ဒေသတွင်းပြန်တန်းတဲ့လေကြောင်းလိုင်းတွေမှာလေယာဉ်မှုအလုံအလောက်မရှိတဲ့ပြဿနာရင်ဆိုင်နေရပါတယ်။တင်းနှံတက်ပြီးသားလေယာဉ်မှုတွေကိုဒေသတွင်းလေကြောင်းလိုင်းတွေကအလုတ်ခံပြီးတဲ့နောက်သူတို့တွေပြန်တန်းချိန်နာရီပြည့်ဖို့အကြာကြီးစောင့်စီရမလို့တော့ပဲနဲ့တခြားဘယ်နေရာကိုပဲဖြစ်ဖြစ်သွားလို့ရနေပါပြီ။ဒါကြောင့်ចောင်းသားတွေပြန်တန်းချိန်နာရီ1500ပြည့်အောင်ဘေးရန်အကင်းဆုံးအထူးရောက်ဆုံးနည်းလမ်းတွေနဲ့တင်ကြားပေးနေတာပါ။
လေယာဉ်မှုအလုံးလောက်မရှိတာကြောင့်2021ခုနှစ်ကတည်းကစာရင်2022မှာလေကြောင်းခီးစဉ်ဖျက်သိမ်းရတာ52ရာခိုင်နှုန်းထိပိုများလာပါတယ်။လေယာဉ်ခီးစဉ်ထွက်ခွာဖို့ရှိတဲ့လေယာဉ်မှုဟာနေထိုင်မကောင်းဖြစ်လို့ဆိုပြီးလုပ်ငန်းဝင်ကိုမလာနိုင်ဘူးဆိုရင်အစားထိုးစရာတခြားသူလည်းမရှိတာကြောင့်ခီးစဉ်ဖျက်သိမ်းလိုက်ရတာမျိုးလည်းရှိပါတယ်။လုံတဲ့ရင်လေယာဉ်မှုတွေကလည်းပိုအခွင့်လန်းတာတဲ့နေရာတွေစီပြောင်းကုန်ပါတယ်။
The airlines that operate the 50
Tango 90ကနေ86ခုံအထိပါပြီးတော့ရုံးငယ်လေးတွေကိုပြေးဆွဲနေတဲ့ဒေတာတွင်းလေကြောင်းလိုင်းတွေမှာလေယာဉ်မှုတွေလိုအပ်နေတာပါအရင်ကအတွေ့အကြုံရှိပြီးသားလေယာဉ်မှုတွေကလေကြောင်းလိုင်းကြီးတွေစီပြောင်းကုန်ကြတော့လေလက်တဲ့နေရာတွေကိုအစားမထိုးနိုင်ဘူးဖြစ်နေပါတယ်ရလက်ကတော့မြို့ရွာငယ်ကလေးတွေညာနဲ့ချီအတွက်လေယာဉ်ပြေးမဆွဲပေးနိုင်တော့တာပါ
အခုဆယ်စုနှစ်အတွင်းတစ်နှစ်ကိုလေယာဉ်မှု 18,000 လောက်ခန့်နိုင်ဖို့အမေရိကန်အစိုးရကခန့်မှန်းထားပြီးတော်တော်များများဟာအငင်းစားယူသူတွေနေရာကိုအစားထိုးဝင်ရောက်မှာပါဒါပေမဲ့လည်း FAA Federal လေကြောင်းအုပ်ချုပ်ရေးအဖွဲ့ကတော့လွန်ခဲ့တဲ့5နှစ်မှာလေကြောင်းလိုင်းအတွက်လေယာဉ်မှုလိုင်စင်တစ်နှစ်ကို5,200လောက်သာထုတ်ပေးခဲ့တာပါခင်ဗျာ ဝါရှင်တန်ဒီစီမြို့တော်ကအထင်ကြီးရနေရာတွေမှာအင်ဂျင်မေရီအစုလိုက်တဲထိုးနေထိုင်ကြတာကိုဒီနေ့အကုန်ပြီးရှင်းလင်းသွားမယ်လို့အာနာပိုင်တွေကပြောပါတယ်မက်ဖာဆန်စကွဲလဲရှင်းလင်းမဲ့နေရာတွေနဲ့ပတ်ဝန်းပြီးတော့အခုလိုလာရောက်နေထိုင်တာကိုခွင့်မပြုတဲ့စီမင်းထုတ်ပြန်ပြီးရင်ဒီကိစ္စတင်းတင်းကြပ်ကြပ်ကင်ပြတ်သွားမယ်လို့ဆိုပါတယ်အင်ဂျင်မေရီကနေနှစ်ဘလောက်သာဝေးတဲ့နေရာမှာအခုလိုစုဖွဲ့နေထိုင်တာကိုရှင်းလင်းလိုက်မယ်ဆိုရင်သွားလာနေတဲ့အများပြည်သူတွေရောအဲ့ဒီနားမှာနေထိုင်သူတွေအတွက်လည်းအနေရကင်းသွားနိုင်တယ်လို့ဆိုရတယ်တချို့ကတော့အာနာပိုင်တွေရဲ့ဆောင်ရွက်မှုကိုချိုးဆိုပေမဲ့အခုလိုမျိုးပြန်ဖြစ်မလာအောင်ရေရှည်အစီအစဉ်ချမှတ်ဆောင်ရွက်ဖို့လိုလားနေပါတယ်
တချိန်တည်းမှာဘယ်ကိုမှသွားစရာမရှိတဲ့သူတွေကိုနေရာပြောင်းရွှေ့ပေးလိုက်ရုံနဲ့ပြဿနာကပြီးမသွားပါဘူ
းဝါရှင်တန်ဒုတိယမြို့တော်ဝန်ယုံကျန်းမာရေးနဲ့လူမှုဖူလုံရေးဌာနကခုအခါအင်ဂျင်မေရီရဲ့လိုအပ်ချက်နဲ့နေရာထိုင်ခင်းစီစဉ်ပေးဖို့လိုအပ်သူတွေအတွက်ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်အင်ဂျင်မေရီကတော့အာနာပိုင်တွေအနေနဲ့အခုလိုနေရာရှင်းလင်းလိုက်တာဘာမှထိရောက်မှာမဟုတ်ဘူးလို့ဆိုပါတယ်ဒီနေရာမှာမနေရရင်တခြားနေရာပြောင်းနေရုံပဲလို့လည်းပြောပါတယ်
အစိုးရကသူတို့တစ်ခုခုလုပ်ပေးတယ်ဆိုတာပြချင်ရုံပါလူစုခွဲပြီးဒီနေရာရှင်းလင်းပြီးမှနောက်တနေရာကိုလည်းသွားရှင်းမှာပ
ါကင်ဂါရီယာမက်ဖာဆန်စကွဲကိုတခြားတနေရာကနေ2020မှာပြောင်းလာတာပါ2022ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှာအင်ဂျင်မဲ့6သိန်းလောက်ရှိမယ်လို့အစိုးရကခန့်မှန်းထားပြီးဒီကိစ္စလုံးဝပပျောက်ဖို့ဆိုရင်ခိုင်မာတဲ့လုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့ပညာရှင်တွေကသုံးသပ်ပါတယ်
စိတ်ကျန်းမာရေးအတွက်ကုသပေးဖို့လိုအပ်တဲ့သူမိုးရစေသုံးဆွဲတဲ့သူတွေဆေးပြတ်သွားအောင်အလုံးမရှိတဲ့သူတွေကိုကိုယ်ရက်ရွာထဲမှာအလုံးရှာပေးဖို့စတာတွေအလုံးလုပ်ဖို့လိုအပ်ပါတယ
်အင်ဂျင်မဲရီတွေကတချို့ဆိုရင်လဲဘူးခါနေစရာအပတ်မဲ့တိုက်ခန်းရောအလုံးကိုင်းတဲ့အတီတကျဖြစ်နေပါပြီ
အင်ဂျင်မဲရီကိုစာနာထုတ်ထားတဲ့ရှုထောင့်ကနေကြည့်ပြီးသူတို့အတွက်လိုအပ်တဲ့စာဝတ္ထုရေးအတွက်ဘာတွေလုပ်သင့်တယ်ဆိုတာကိုလမ်းညွှန်ပေးမယ်ဆိုရင်တော့အကောင်းဆုံးပါ
အင်္ဂါကတက်တာတဲ့အစီအစဉ်တွေကျန်းမာရေးဆောက်ရှောက်မှုခံယူဖို့အလုပ်အတွက်သင်တန်းတွေဖန်တီးပေးပြီးလာမယ့်နှစ်နှစ်လောက်မှာအင်ဂျင်မဲ့25ရာခိုင်နှုန်းချဆင်းမှုဘိုက်ဒန်ဆိုးရွားကကြိုးစားနေပါတယ်ဝါရှင်တန်ဒီစီမြို့တော်ဝန်ကလည်းအင်ဂျင်မဲ့တွေပပျောက်အောင်2025မှာအပြီးသက်ဆောင်ရွက်မယ်လို့ကတိပေးထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာအများဆုံးထိစုကိုပေါက်သူကကယ်လီဖိုးနီးယားပြည်နယ်မှာကြောင်းတက်ခဲ့သူတဦးပါကယ်လီဖိုးနီးယားပြည်နယ်ထိဌာနတာဝန်ရှိသူတွေကပါဝါဘောထိစုဒေါ်လာ1.34ဘီလီယံတန်ပေါင်း2040စုပေါက်ခဲ့သူဟာအက်ဒဝင်ကက်စထရိုဖြစ်တယ်လို့ကြေညာပေမဲ့သူ့ရဲ့ကိုယ်ရေးအခြေလက်နဲ့ပတ်သက်ပြီးတော့အသက်ဘယ်လောက်ဗမာနေရဆိုတာကိုအသေးစိတ်ထုတ်ပြန်ကြေညာတာမျိုးမရှိပါဘူးကယ်လီဖိုးနီးယားပြည်နယ်အယ်တဒီနာမြို့မှာဒီထိလက်မှတ်ကိုဝယ်ခဲ့တာပါထီလက်မှတ်ရောင်းသူစိုက်ပိုင်ရှင်ကစုကြေးဒေါ်လာ1,000,000ရပါတယ်။နိုဝင်ဘာ9ရက်နေ့ကပါဝါဘောထီလက်မှတ်စုဖွင့်ရမှာအခုလိုအမြင့်ဆုံးစုကြေးပေါက်ခဲ့တာပါခင်ဗျာ
။ကိုအောင်အောင်အပတ်စဉ်တင်ပြတဲ့ဒုတာစုံနဲ့အမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA ရဲ့စနေနေ့မနက်ဖြန်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်တင်ပြထားတဲ့အကြောင်းအရာကတော့တူရကီနိုင်ငံအရှေ့တောင်ပိုင်းနဲ့ဆီးရီးယားအနောက်မြောက်ပိုင်းနှစ်နိုင်ငံနယ်စပ်ဒေသမှာလွန်ခဲ့တဲ့သတင်းပတ်ကလှုပ်ခတ်သွားခဲ့တဲ့အာပြင်းငလျင်ကြောင့်သေဆုံးရသူဟာ10ရက်အကြာမှာအတိပြုသေဆုံးရသူ4,000ကျော်နေပြီလို့တူရကီတနိုင်ငံတန်းပါတင်အစအဦးပေါင်း6,000နီးပါးပျက်စီးခဲ့ရတယ်လို့ထုတ်ပြန်ပါတယ်။ဘာကြောင့်ဒီလောက်သေချေပျက်စီးမှုများတာပါလဲ။ဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာဒေါခင်မျိုးသက်ကတင်ပြထားပါတယ
်။တူရကီကလူပေါင်း15တန်းနဲ့ဆီးရီးယားကလူပေါင်း17တန်းစုစုပေါင်း26တန်းလောက်တဲ့တက်ရောက်မှုရှိနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခန့်မှန်းထားတဲ့ဒီငရင်ဟာ February 6ရက်ဒေသစံတော်ချိန်မနက် 6:18 မိနစ်မှာတူရကီတောင်ပိုင်းကရမန်မရတ်ပြည်နယ်မှာလှုပ်ခတ်ခဲ့တာဖြစ်ပါတယ်။ကျန်းခွန်တက်မှာရှိတဲ့ဒီငင်းဟာဒီပြည်နယ်တဲကဂါဇီယန်တက်မြို့အနောက်ဖက်-20ကျော်ကမြောက်7မိုင်လောက်အနက်မှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးငင်းလှုပ်ခတ်တဲ့ကြာမြင့်ချိန်က second 60ကနေ85 second ကြာမှာရှိတယ်လို့ American ဘူမိတိုင်းတာရေး USGS ကကနူးတွက်ချက်ထားပါတယ်။ ဒီကရာမန်မရတ်ငင်းကြီးလှုပ်ခဲ့တဲ့နောက်9နာရီလောက်အကြာမှာမိုင်60လောက်ကွာနေရမှာငရင်ထက်လှုပ်ခဲ့တာဖြစ်ပြီးဒီနောက်ဆက်တွဲငရင်ရဲ့ပြင်းအားက 9.5 ရှိတဲ့အပြင်နောက်ဆက်တွဲငရင်ငယ်ပေါင်းက February 16ရက်နေ့အထိဆို4300ကျော်ထပ်ပြီးလှုပ်ခဲ့တယ်လို့တူရကီအရေးပေါ်အန္တရာယ်စီမံခန့်ခွဲရေးဌာနကပြောပါတယ်ဒီဒေသဟာတကယ်တော့ငရင်နဲ့စိမ့်တဲ့ဒေသမျိုးမဟုတ်ပါဘူးအစ္စတန်ဘူအခြေစိုက်တူရကီငရင်ဖောင်ဒေးရှင်းကငရင်ပညာရှင်ဆေဟွန်ကတော့သူတို့ရဲ့တူရကီနိုင်ငံသားတွေကငရင်အန္တရာယ်ရှိတယ်ဆိုတာကိုသိထားကြတဲ့အတွက်တိတ်တော့မအံ့ဩကြဘူးလို့ပြောပါတယ်။ဒါပေမဲ့ဒီတစ်ခါလှုပ်ခဲ့တဲ့ငရင်ဟာအမှုမျိုးဘုံတော့အားပြင်းတယ်လို့သတင်းဖတ်တစ်ပတ်အတွင်းမှာပဲလူပေါင်း3000ခွဲကိုတေဆုံးစေခဲ့ပြီးထောင်ပေါင်းများစွာသောအဆောက်အဦတွေဟာလူနေလို့မရပဲဖြစ်ခဲ့ရတယ်လို့တူရကီသမ္မတရစက်တယက်အာဒဝန်ကပြောပါတယ်။ဒီလောက်ပြင်းထန်တဲ့ငရင်လှုပ်ခဲ့တဲ့ဒီနီယာရဲ့ဘူမိအနေအထားကိုကြည့်ရအောင်ပါ။ဒီနီယာဟာထူးထူးခြားခြားပဲ၆ချက်ထူကြီး၃ခုဆုံးပြီးတိုက်တဲ့နေရာဖြစ်တယ်လို့ဘေးရက်ရွေ့တဲ့ပြက်ရွေ့ပါရှိနေတဲ့နေရာဖြစ်ပါတယ်။တကယ်တော့တူရကီဟာအရိကပြက်ရွေ့ကြောင်းကြီးနှစ်ခုဖြစ်တဲ့အရှိနဲ့အနောက်အနာတိုလီယံပြက်ရွေ့နှစ်ခုကြားကအနာတိုလီယံ၆ချက်ထူပေါ်မှာထိုင်နေတဲ့နိုင်ငံဖြစ်ပါတယ်။သူ့ရဲ့အရှိတ်ဘက်ကစီးရီးယားနိုင်ငံရဲ့အောက်မှာတော့အာရေဗျကြောက်ချက်ထုရှိပါတယ်။သူကမြောက်ဘက်မှာရှိတဲ့ယူရေးရှားကြောက်ချက်ထုဘက်ကိုတိုးသွားနေတာဖြစ်ပြီးသူတို့နှစ်ချက်တိုက်တဲ့အခါမှာတူရကီကိုအရှိတ်အနာတိုလီယံပြက်ရွေကြောင်းတိုင်းတစ်နှစ်ကို1စင်တီမီတာလောက်အနောက်ဘက်ကိုရွေ့အောင်လုပ်နေတာဖြစ်ပြီးအခုဒီပြက်ရွေမှာအားတိတ်ပြီးကောင်းလာတဲ့အတွက်အခုလိုငရင်ကြီးဖြစ်လာတာလို့ဗြိတိန်နိုင်ငံ Milton Keynes Open University ကဘူမိသိပ္ပံပညာရှင် David Rothery ရဲ့ပြောကြားချက်ကို Nature စာတမ်းမှာဖော်ပြထားပါတယ်။ငရင်ဆိုင်ရာ Engineer ဘူမိနည်းပညာသုတေသနပညာရှင်တဦးဖြစ်တဲ့ American နိုင်ငံ Colorado တက္ကသိုလ်မြို့ပြဝင်းကျင်နဲ့ပြည်သူ့က Engineer ဌာနကလက်ထောက်ပါမောက်က Shira Deshi ကတော့ဒီ Turkey Karaman Maraj ငရင်လိုငရင်မျိုးကိုကမ္ဘာမှာဘယ်နေရာမှာမှမတွေ့ဘူးသေးဘူးလို့ပြောပါတယ
် This is a very active region seismically and the kind of magnitude that we observed
ဒီဒေသဟာငလင်မကြာခဏလှုပ်လေရှိတဲ့နေရာပါပထမဆုံးလှုပ်တဲ့ငလင်နဲ့နောက်ဆက်တဲ့ငလင်တွေရဲ့ပြင်အားပမာဏကိုလေ့လာကြည့်တဲ့အခါဒါဟာကမ္ဘာပေါ်ကဘယ်နေရာမှာမှမပေါ်ဘူးသေးတဲ့အင်မတန်ရှားပါးတဲ့ငလင်မျိုးဖြစ်နေတာကိုတွေ့ရပါတယ်ဆိုလိုတာကတော့ဒီစွမ်းရင်မျိုးနဲ့လှုပ်တာမရှိသေးပါဘူးကြောက်လွာဒုချက်တွေစုံရတလျှောက်မှာငလင်လှုပ်လေရှိပြီးအခုဒီနေရာကတော့ကြောက်လွာဒုချက်၃ခုစုံတဲ့နေရာဖြစ်နေတဲ့အပြင်အဲ့ဒီဒေသဟာဘေးလိုက်ရွေတဲ့ပြက်ရွေကြောင်းပေါ်မှာပါကျနေတာကြောင့်ပ
ါမရင်တန်းကိုဒေသကံနဲ့အခုလိုပြင်းပြင်းထန်ထန်ခံစားခဲ့ရတဲ့နောက်အဓိကအကြောင်းရင်းတစ်ခုကတော့မရင်ဟာမြေရောက်တိတ်မနဲ့တဲ့နေရာကိုဗဟိုပြုလှုပ်ခတ်တာကြောင့်လို့ပြောပါတယ်
The epicenter here was very shallow and that can happen anywhere too but
shallow episode ဘဟုချက်ကတိတ်ပြီးတော့တိမ်ပါတယ်မြေပြင်ကနေတိတ်မနဲ့တဲ့နေရာမှာဘဟုပြုတ်ပြီးတော့ငလင်လှုပ်တာမျိုးကိုနေရာတိုင်းမှာတွေ့နိုင်ပါတယ်ဒါပေမဲ့ဒီလိုငလင်ဘဟုချက်တိမ်ရင်မြေပြင်ပေါ်မှာလှုပ်ခါတဲ့ပြင်အားကကြီးမားလာတတ်ပါတယ်အထူးသဖြင့်ဆိုလူဥယေထူရတ်တဲ့နေရာမျိုးမှာလှုပ်တဲ့ငလင်မျိုးဟာလူသိမ့်မနေတဲ့ဝေးလံခေါင်ဖြားဒေသတွေမှာလှုပ်တဲ့ငလင်နဲ့ပြင်အားပမာဏတူတယ်ပဲထားအောင်သူကပြည့်စုံမှုပမာဏအနေနဲ့ပိုးပြီးတော့များတတ်ပါတယ်
ဒါအပြင်ဒီဒေသဟာ seismic liquefaction လို့ခေါ်တဲ့ငရင်ချောင်းအဆိုင်ခဲတွေအရေလိုရွေ့သွားနိုင်တဲ့အန္တရာယ်ကြီးတဲ့ဒေသဖြစ်နေတာကြောင့်လို့လည်းတွက်ပြပါတယ
် From the geotechnical perspective which is my own field the region is prone to the risk of seismic liquefaction and landslide
ဘူမိနည်းပညာဆိုင်ရာရှုထောင့်ကကြည့်ရနော်ဒီဒေသကငလင်ချောင်းအဆိုင်ခဲတွေအရေလိုရွေ့ရှားသွားနိုင်တဲ့အန္တရာယ်မြေပြိုနိုင်တဲ့အန္တရာယ်ကြီးတဲ့ဒေသပေါ့ဒီလိုဖြစ်စဉ်ဟာမြေလွာကြစ်လစ်မာကျောတဲ့ဒေသမျိုးမှာဖြစ်လေရှိပါတယ်။ပုံမှန်နေထားအောင်မှာငလင်လှုပ်လိုက်တဲ့အခါမာကျောတဲ့မြေလွာကအရေးလိုရွေ့ရှားလာနိုင်တာကြောင့်ပျက်စီးမှုကတိတ်ပြီးတော့ကြီးနိုင်ပါတယ်။မြေပြင်တစ်လျှောက်မှာငလင်လိုင်းတွေပြန်လာပြီးငလင်လှုပ်လိုက်တဲ့အချိန်မှာပေါ်လာတဲ့ဖီစီးအားကမြေလွာမှာတက်ရောက်စေပါတယ်။ဒီဖီစီးမှုအားကအထဲမှာရှိနေတဲ့ရေရက်ဖီအားကိုတိုးလာစေသလိုအဆိုင်ခဲတွေကိုသူတို့ရဲ့ခိုင်မောင်းမှုလုံးဝပြတ်သုံးသွားတဲ့အထိရော့သွားစေတာပါ
ဒီလိုအခြေအနေအောက်မှာရောက်နေတဲ့ဒေတာမှာ 1939ခုနှစ်ကပြည်ယန်9.8ငရဲလှုပ်ခဲ့တဲ့အတွက်မြောက်အနာတိုလီယံပြည်ရွေအတိုင်း12ပြည်လောက်ရွေသွားခဲ့တယ်လို့လူပေါင်း3000ကျော်တည်ဆုံခဲ့ရတာပါ1999တူရကီငရဲကတော့ပြည်ယန်9.4ရှိပြီးလူပေါင်း18000လောက်တည်ခဲ့ရတယ်လို့2020မှာလှုပ်ခဲ့တဲ့ပြည်ယန်6.9ငရဲကတော့ပျက်စီးမှုအတော်ကိုကြီးမားခဲ့တာဖြစ်ပါတယ်အခု2023ငရဲလှုပ်တဲ့နေရာမှာတော့လူနေထူထပ်မှုကြောင့်အသေးအပြောက်လည်းပိုးပြီးများခဲ့ရတာပါငရဲညောက်ပြိုကျပျက်စီးတဲ့အဆောက်အုံအများစုဟာအဆောက်အဦးဆောက်လို့ရမှာလိုက်နာရမယ်စီမင်းစည်းကမ်းတွေကိုကောင်းကောင်းလိုက်နာတာမတွေ့ရတဲ့အတွက်တာဝန်ရှိတယ်လို့တန်မြတ်ရှိသူတရားကျော်ကလည်းတူရကီအစိုးရကဖန်ဝရန်ထုတ်ခဲ့ပါတယ်ဂျပန်လိုငရဲအန္တရာယ်အမြဲရင်ဆိုင်နေရတဲ့နိုင်ငံမျိုးမှာတော့တန်းနဲ့ချီတဲ့လူတွေအထက်မြင့်အဆောက်အဦးတွေမှာစုပြုံနေထိုင်ကြတာဖြစ်ပေမဲ့ပြင်းထန်တဲ့ငရင်တန်ခံရချိန်တွေမှာတော့ပြိုမကျတာဟာငရင်တန်ခံနိုင်မှုအတွက်ချမှတ်ထားတဲ့အဆောက်အဦးစီးမျဉ်းတွေအတိုင်းလိုက်နာဆောက်လုပ်ထားတာကြောင့်ဖြစ်ကြောင်းတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင်
ဒါကတော့တူရကီနဲ့ဆီးရီးယားမှာလုပ်ခဲ့တဲ့ငလျင်အကြောင်းကိုပြောပြထားတဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ဒေါခင်မျိုးသက်ဘတ်စင်တင်ဆက်တဲ့အစီအစဉ်ဖြစ်ပါတယ်။ VOA ရဲ့စနေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ VOA ကိုစာရေးသားလိုတယ်ဆိုလို့ရှိရင်တော့အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်။ရေးသားမယ့်လိပ်စာကတော့ burmese@voanews.com ကိုရေးသားနိုင်ပါတယ်။ကျွန်တော်တို့ရဲ့သတင်းတွေကိုကြည့်ရှုလိုတယ်ဆိုရင် VOA ရဲ့website စာမျက်နှာမှာကြည့်ရှုနိုင်သလို VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
။ဂျာမနီနိုင်ငံမှာ300တာကျင်းပမယ်။တောက်ကြံနေစတင်တဲ့နှစ်ပတ်လည်း Munich လုံခြုံရေးဆိုင်ရာညီလာခံဖွင့်ပွဲမှာ Ukraine တွေ့ American ရဲ့ထောက်ပံ့မှုကိုပါတီကြီးမျက်စလုံးကနေထောက်ခံမှုပြတာတဲ့အနေနဲ့ American လွှတ်တော်အမတ်50လောက်ပါတဲ့ကိုယ်စားလှယ်ဖွဲ့တက်ရောက်ခဲ့ပါတယ်။ကမ္ဘာတစ်လွှားကယာနဲ့ချီတဲ့နိုင်ငံရေးသမားတွေစစ်တပ်တာဝန်ရှိသူတွေတန်တမန်တွေတက်ရောက်ကြတဲ့အခမ်းအနားမှာ American Democrat နဲ့ Republican ခေါင်းဆောင်တွေအထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေပူးပေါင်းပြီးတော့တက်ရောက်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံပေါင်း100လောက်ကကိုယ်စားလှယ်တွေတက်ရောက်တဲ့ဒီညီလာခံကိုတော့ညပေါင်း20တွင်ပထမဆုံးချိန်ဖြစ်တဲ့ရုရှားခေါင်းဆောင်ကိုမဖိတ်ကြားခဲ့ပါဘူး။ဂျပန်တရုတ်ပြင်သစ်နဲ့အင်ဒိုနီးရှားနိုင်ငံတို့ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတန်မတ်တွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေရိုဟင်ဂျာဒုက္ခသည်တို့ပြောင်းရွှေ့အခြေချနေထိုင်ရာဘာဆန်ချားကျွန်းကိုတွားရောက်ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရန်ပုံကွေးမလုံလောက်တဲ့အတွက်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရိတ်ခါထောက်ပံ့မှုကိုချော့ချဖြတ်တောက်မဲ့အခြေအနေဖြစ်ကြောင်းကမ္ဘာစံနယ်ရိတ်ခါအဖွဲ့သတိပေးထားချိန်မှာပဲအခုလိုတွားရောက်ကြတာလည်းဖြစ်ပါတယ်။ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ကရာချီကရဲဌာနချုပ်ကိုမောင်းမြန်တဲ့နှက်တွေဘုံတွေကင်းဆောင်ထားတဲ့စစ်သွေးကြွအုပ်စုကတောက်ကြံတဲ့ညံ့နေပိုင်းမှာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကြောင့်တည်ဆုံးဒဏ်ရာရမှုတွေရှိခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်3ဦးနဲ့ပြည်သူ့စစ်အဖွဲ့ဝင်2ဦးတည်ဆုံးခဲ့ရတာဖြစ်ပြီးအနည်းဆုံး19ဦးဒဏ်ရာရခဲ့တာပါ။အမေရိကန်ပြည်တော်စုမှအတားထုတ်ဆက်ရုံတွေကအညာကြီးလုပ်ငန်းတွေမှာခေလေးလှုပ်သားတရားကြောင့်ငှားရမ်းအလုပ်လုပ်ခိုင်းမှုနဲ့အမေရိကန်ကုမ္ပဏီတစ်ခုကိုဒေါ်လာ1.5တန်းတန်ကြီးတိုက်ခဲ့ပါတယ
်။တရင်အချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့Zinab Abdurrahman တို့ဖြစ်ပါတယ် VOA ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ VOA ကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်မြန်မာပြည်သူများလည်းဘေးအန္တရာယ်ကင်းဝေးကြပါစေကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ